Welcome to the Voice of America in Burmese.
မင်္ဂလာနေနေခင်ပါရှင် VOA American အသံရဲ့2022ခုနှစ်အောက်တိုဘာလ19ရက်အင်္ဂါနေ့နေ့ခင် VOA မြန်မာပိုင်းအစီအစဉ်ကို American တီထောင်စု Washington DC ကနေတိုက်ရိုက်တင်ဆက်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ပါဖြည့်ဆွဲတင်ဆက်နေပါတယ်လိုင်းတိုမီတာ24 40 52တို့အပြင်လိုင်းလက်မီတာ190 kHz 1509တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းလေးကိုတင်ပြတဲ့အခါမှာမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားတွေလွတ်ပြေးတဲ့အပေါ်ကုလသမဂ္ဂကအသေးစိတ်အချက်အလက်တွေရယူသွားမှာဖြစ်ပြီးတောင်ဆန်းစုကြည်နေတဲ့တကွာကြံရှိနေတဲ့နိုင်ငံရေးအကျဉ်းသားအားလုံးကိုလည်းလွတ်ပြေးဖို့ပြောဆိုလိုက်ပါတယ်ဒါအပြင်တရုတ်ရဲ့စီရေးတည်ဆောက်မှုကိုအမေရိကန်ကအနီးကပ်စောင့်ကြည့်သွားမယ်ဆိုတဲ့သတင်းစတဲ့ကဘာနဲ့မြန်မာကစိတ်ဝင်စားစရာသတင်းတွေကိုမတ်သိန်ခီထိုင်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ကောင်းပါပြီရှင်ဆေယနာတင်ကြီးရဲ့နောက်ပိုင်းမှာဖန်စီခံရသူတွေတဲက1300ကျော်ကိုမနေ့ကစစ်ကောင်စီပြန်လွှတ်ပေးလိုက်တဲ့အတွက်အာဆီယံပါဝင်နိုင်ငံတကာအတိုင်းဝမ်းရဲ့သဘောထားတွေအပြောင်းလဲရှိနိုင်ပါသလား
အခုလိုမျိုးအင်မတန်နိုင်ငံရေးအရကြီးလေးတဲ့ဆုံးဖြတ်ချက်တစ်ခုကိုသူတို့ချလိုက်တယ်ဆိုတဲ့ဥစ္စာဟာအခုလိုမျိုးသူတို့ကတမလာဟိုအစတွေကအဖမ်းမခံရတဲ့နေသူတွေကို
ဒါကတော့အာဆီယံလူထုအခြေပြုအဖွဲ့အစည်းခေါင်းဆောင်တက်ဦးဖြစ်တဲ့မက်ခင်အိုမာက VOA ကိုပြောသွားတာပါသတင်းအစီအစဉ်နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်ဒါအပြင်ချင်းပြည်နယ်ထဲမှာစစ်ကောင်စီရဲ့ကန့်သတ်မှုတွေကြောင့်ဒေသခံတွေအခက်အခဲကြုံနေရတဲ့သတင်းပေးပို့ချက်နဲ့အတူစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနောက်တစ်ခါတက်တက်ရောက်သတင်းလှစတာတွေကိုတင်ဆက်ဖို့ရှိပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်မိုးကျော်နဲ့မတ်တင်ကီထိုက်တို့ကတင်ဆက်မှာပါရှင
်ဆရာနာသိမ့်မြင့်တော့ဖန်စီပြစ်ဒဏ်ချခံထားရတဲ့အကျဉ်းသား1300ကျော်ကိုကန့်သတ်ချက်နဲ့ပြန်လွှတ်ပေးလိုက်တာနဲ့ပတ်သက်ပြီးကုလသမဂ္ဂကအသေးစိတ်အချက်အလက်တွေကိုတည်အောင်လုပ်သွားမှာဖြစ်တယ်လို့အခုချိန်ထိအဖမ်းခံရတဲ့ဒေါန်ဆန်းစုကြည်နဲ့တကောနိုင်ငံရေးအကျဉ်းသားအားလုံးကိုပြန်လွှတ်ပေးဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကတောင်းဆိုကြောင်းအတွင်းရေးမှူးချုပ်ယုံပြောခွင့်ရပုဂ္ဂိုလ်ကတနင်္လာနေ့မှာပြောဆိုလိုက်ပါတယ
် Secretary General has repeatedly called for prisoners to be freed for
မြန်မာနိုင်ငံမှာဒေါန်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်အပါအဝင်နိုင်ငံရေးအရာဖမ်းဆီးထားသူအားလုံးကိုပြန်လွှတ်ပေးဖို့အကြမ်းဖက်မှုတွေရပ်တန့်ဖို့ဖိနှိပ်ညှဉ်းပန်းမှုတွေရပ်တန့်ဖို့ကိုကုလသမဂ္ဂအတွင်းရေးမှူးချုပ်အနေနဲ့အချိန်ချင်းတောင်းဆိုနေတာဖြစ်ကြောင်းအခုလိုအကျဉ်းသားတွေကိုလွှတ်ပေးတာနဲ့ပတ်သက်ပြီးကုလသမဂ္ဂဌာနအဖွဲ့အစည်းကနေပြီးတော့အသေးစိတ်အချက်အလက်တွေကိုဆက်လက်ရယူသွားမှာဖြစ်ကြောင်းပြောဆိုသွားတာပါ။အောက်တိုဘာလ18ရက်နေ့တနင်္လာနေ့တုန်းကမြန်မာနိုင်ငံမှာနိုင်ငံရေးအရာပြစ်ဒဏ်ကြားခံနေရသူ1316ယောက်ကိုကန့်သတ်ချက်နဲ့လူငင်းချသာငွေပြုလိုက်တယ်လို့အမှုရင်ဆိုင်နေရာဆဲဖြစ်တဲ့ထိန်းသိမ်းထားသူ4320ကိုလည်းအမှုတွေပိတ်သိမ်းပြီးပြန်လွှတ်ပေးမယ်လို့အာဏာသိမ်းစစ်ကောင်စီကကြေညာခဲ့ပါတယ်။ကုလသမဂ္ဂရဲ့စီရင်စရာတွေအရာကတော့မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးကြတဲ့ကနိုင်ငံရေးအရာဖမ်းဆီးထားသူ8000ကျော်ရှိတယ်လို့ဖော်ပြထားပါတယ်ခင်ဗျာ
တရုတ်ကကိုပိုင်စစ်လက်နဲ့ပျက်စီးတိဆောက်ရေးကြိုးပမ်းမှုအပေါ်အမေရိကန်အစိုးရကအနီးကပ်ဆောင်ချီနေကြောင်းအမေရိကန်စစ်ဖက်ထိတ်ထန့်တာဝန်ရှိသူကပြောပေမဲ့တရုတ်ဖက်ကပြီးခဲ့တဲ့နှစ်လတုန်းကအတန်ထက်မြန်တဲ့ဒုံးကျည်ဆန့်သက်ခဲ့တဲ့ဆိုတဲ့သတင်းအပေါ်မှာတော့မှတ်ချက်ပေးဖို့ညင်ပါတယ်တရုတ်ရဲ့စစ်ရေးတိုးတက်မှုဟာစိုးရိမ်စရာအကြောင်းတရားဖြစ်ပြီးသူ့အတွက်စိုးရိမ်ပွဲစိန်ခေါ်ချက်တစ်ခုဖြစ်ရှိနေကြောင်းတနင်္လာနေ့ကဂျော်ဂျီယာနိုင်ငံမြို့တော်ထူပလီစီကိုသွားတဲ့ခီးစဉ်အတွင်းအမေရိကန်ကာကွယ်ဝင်ကြီး Lloyd Austinကသတင်းထောက်တွေကိုပြောဆိုခဲ့ပါတယ်ဒေတာရင်းတင်မာမှုတိုးစေနိုင်တဲ့တရုတ်ရဲ့လက်နက်ဆိုင်ရာဖွံ့ဖြိုးမှုစနစ်နဲ့စွန့်ရီတိုးတက်မှုတွေကိုအနီးကပ်ဆောင်ချီနေကြောင်းအမေရိကန်ကာကွယ်ဝင်ကြီးကပြောပေမဲ့လည်းအသေးစိတ်ကိုတော့မပြောပါဘူးတရုတ်ဟာပြီးခဲ့တဲ့ဩဂုတ်လအတွင်းကနျူကလ িয়ার သုံးနိုင်တဲ့အတန်းထက်မြန်တဲ့ဒုံးကျည်ဆန့်သက်ခဲ့ကြောင်းအမေရိကန်စစ်တပ်နဲ့ထောက်လှမ်းရေးတာဝန်ရှိသူတွေကိုအံ့ဩသွားစေကြောင်း Financial Times ကပြီးခဲ့တဲ့စနေနေ့သတင်းမှာဖော်ပြခဲ့ပါတယ်အတန်းထက်မြန်တဲ့ဒုံးကျည်ဆန့်သက်ခဲ့ဆိုရာကိုတနင်္လာနေ့မှာတရုတ်ဖက်ကညှင်းဆုပ်ပြီးပြန်သုံးနိုင်တဲ့အာကာသယာဉ်စမ်းသပ်မှုသာဖြစ်တယ်လို့ပြောပါတယ်။အာကာသယာဉ်ဤပညာဟာဆိုရင်အာကာသကိုလူသားတွေငြိမ်းချမ်းစွာအသုံးပြုနိုင်ရေးလက်လန်းမီစေမှာဖြစ်တယ်လို့ကုန်ကျစရိတ်လည်းလျှော့ချနိုင်မှာဖြစ်တယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရအဆောင်လီချန်းကပြောပါတယ်ရှင်။
ဂျော်ဂျီယာကိစ္စနဲ့ပတ်သက်ပြီးဥရောပတိုက်ကခေါင်းဆောင်တွေကိုအနောက်အရှေ့မပေးဖို့ရုရှားကိုအမေရိကန်ကာဝေးဝင်ကြီးလွိုက်အော့စတင်ကတနင်္လာနေ့တုန်းကသတိပေးလိုက်ပါတယ်ဂျော်ဂျီယာကိစ္စနဲ့ပတ်သက်ပြီးရုရှားကဆွေးနွေးပွဲအသစ်လုပ်မယ်လို့ပြောဆိုနေတဲ့အပေါ်မှာဂျော်ဂျီယာနိုင်ငံမှာရောက်ရှိနေတဲ့အမေရိကန်ကာကွယ်ရေးဝင်ကြီးကအခုလိုတုံ့ပြန်ပြောဆိုခဲ့တာပါဂျော်ဂျီယာနိုင်ငံရဲ့20ရာခိုင်နှုန်းကိုသိမ်းပိုက်ထားတဲ့ရုရှားအနေနဲ့နောက်ထပ်ဆွေးနွေးပွဲဆိုတာကိုမတောင်းဆိုခင်ယခင်2008ခုနှစ်သဘောတူညီချက်ကိုအရင်အလေးထားအာရုံစိုက်ဖို့လိုတယ်လို့အမေရိကန်ကာကွယ်ရေးဝင်ကြီးလွိုက်အော့စတင်ကပြောဆိုခဲ့ပါတယ်ဥရောပခီးစဉ်ကိုစတင်လိုက်တဲ့အမေရိကန်ကာကွယ်ရေးဟာဂျော်ဂျီယာနိုင်ငံမြို့တော်တပလီစီမှာရောက်ရှိနေပြီးဂျော်ဂျီယာဝင်ကြီးချုပ်နဲ့ကာကွယ်ရေးဝင်ကြီးတို့နဲ့တွေ့ဆုံဖို့ရှိပါတယ်။အမေရိကန်ကာကွယ်ရေးဝင်ကြီးလွိုက်အော့စတင်ဟာဂျော်ဂျီယာနိုင်ငံကနေဆက်လက်ပြီးတော့ယူကရိန်း၊ရိုမေးနီးယားစတဲ့နိုင်ငံတွေကိုဆက်လက်ထွက်ခွာမှာဖြစ်ပါတယ်။အဲဒီနောက်ဘယ်လ်ဂျီယံနိုင်ငံမှာပြုလုပ်တဲ့ NATO အဖွဲ့ဝင်ကာကွယ်ရေးဝင်ကြီးများရဲ့အစည်းအဝေးကိုလည်းတက်ရောက်မှာဖြစ်ပါတယ်။ရုရှားကဂျော်ဂျီယာကိစ္စနဲ့ပတ်သက်ပြီးတော့တစ်ဖက်ကို၃နိုင်ငံစီပါဝင်တဲ့3+3ဆွေးနွေးပွဲအသစ်ကိုကျင်းပဖို့ပြောဆိုနေပါတယ်။အဲဒီဆွေးနွေးပွဲမှာအာမေးနီးယား၊အဇာဘိုင်ဂျန်တို့ပါဝင်ပြီးအီရန်နဲ့တူရကီနိုင်ငံတွေလည်းပါဝင်ရမယ်လို့ရုရှားကပြောဆိုထားတာဖြစ်ပါတယ်ခင်ဗျာ
။ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲမြို့တော်မှာရှိတဲ့ NATO အဖွဲ့ကနေရုရှားတန်တမန်တွေကိုမကြာခင်ကနှင်ထုတ်ခဲ့တာကိုရုရှားကလက်တုံပြန်ဆောင်ရွက်လိုက်ပြီး NATO ဆိုင်ရာရုရှားကိုယ်စားလှယ်အဖွဲ့ကိုရက်ဆိုင်မဲ့အကြောင်းနဲ့မော်စကိုမြို့တော်မှာရှိတဲ့ NATO ရုံးကိုလည်းပိတ်ဖို့တနင်္လာနေ့မှာညွှန်ကြားပါတယ်။ဘရပ်ဆဲမြို့တော်မှာရှိတဲ့ NATO အဖွဲ့ရုံးမှာအလုပ်လုပ်နေတဲ့ရုရှား၈ဦးဟာထောက်လှမ်းရေးအရာရှိတွေဖြစ်ပြီးသူတို့ရဲ့ခန့်အပ်လွှာတွေကိုရုပ်သိမ်းကြောင်းဒီလအစောပိုင်းမှာပဲ NATO ကပြောဆိုခဲ့တာပါ။ဒါအပြင် NATO အဖွဲ့ရဲ့မော်စကိုမြို့တော်ရုံးကဝန်ထမ်းအရေအတွက်20ကနေ10ဦးထိလျှော့ချခဲ့ပါတယ်။ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေလာဗရော့ကစွပ်စွဲချက်တွေကိုပေးချလိုက်ပြီး NATO အဖွဲ့ကြီးဟာတန်းတူဆွေးနွေးဖို့ဒါမှမဟုတ်လဲပူးရဲဆောင်ရွက်ဖို့စိတ်ဝင်စားဘူးလို့ပြောပါတယ်။ NATO အဖွဲ့ကြီးရဲ့တမင်ရည်ရွယ်ဆောင်ရွက်မှုတွေရဲ့ရလဒ်ကြောင့်ရုရှားအနေနဲ့ရိုးရှင်းတဲ့တန်တမာလုပ်ငန်းတွေကိုလုပ်ဖို့အခြေအနေမရှိတော့ဘူးလို့လည်းပြောပါတယ်။ရုရှားဘက်ကဆောင်ရွက်ချက်တင်နဲ့ပတ်သက်ပြီးတရားဝင်အကြောင်းမကြားသေးချောင်းလဲ NATO အဖွဲ့ပြောခွင့်ရကပြောပါတယ်ရုရှားအစိုးရရဲ့ဆောင်ရွက်မှုတွေဟာဆိုရင်ခက်ခဲနေတဲ့အခြေအနေကိုပိုပြီးတားရှည်သွားစေမှာဖြစ်ပြီးဆက်ဆံရေးမှာလည်းနောက်ထပ်တင်းမာမှုတိုးသွားစေမယ်လို့ဂျာမနီနိုင်ငံခြားရေးဝန်ကြီးကလည်းပြောဆိုထားပါတယ်ရှင်
ဒီရေအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.13 GHz ဒိုင်းနိုမီတာ40 kHz 9.13 GHz ဒိုင်းနိုမီတာ51 kHz 9.85 GHz နဲ့ဒိုင်းလက်မီတာ190 kHz 15.5 GHz တို့ကနေထုတ်လွှင့်ပေးနေပါရှင
် VOA ရဲ့အတန်လင်းအစီအစဉ်တွေကိုချီချူနာတော်တာဆင်နေရတာပါအခုဆက်လက်ပြီးတော့ကျွန်တော်တို့သတင်းတွေတင်ပြပေးပါဦးမယ်ခင်ဗျာအမေရိကန်နိုင်ငံသားရေးဝန်ကြီးဟောင်းလည်းဖြစ်အမေရိကန်တပ်မတော်ဦးစီးချုပ်များကော်မတီဥက္ကဋ္ဌဟောင်းလည်းဖြစ်တဲ့ကျယ်လေးဝင်းဗိုလ်ချုပ်ကြီးကောလင်ပါဝယ်ဟာတနင်္လာနေ့တုန်းကကိုဗစ် -19 ရောဂါနဲ့ကွယ်လွန်သွားပြီဖြစ်ပါတယ်။ကွယ်လွန်ချိန်မှာအသက်84နှစ်ရှိပါပြီဖြစ်ပါတယ်။ဗိုလ်ချုပ်ကြီးပါဝယ်ဟာကိုဗစ် -19 ကာကွယ်ဆေးထိုးထားပေမဲ့သူ့မှာသွေးဖြူဦးအားနည်းတဲ့ကင်ဆာရောဂါရှိတဲ့အတွက်ကြောင့်ခန္ဓာကိုယ်ကနေရောဂါတွေကိုပြန်လည်ခုခံတိုက်ခိုက်နိုင်စွမ်းအလွန်အားနည်းနေကြတာဖြစ်ပါတယ်။ကွယ်လွန်သွားတဲ့မစ္စတာဘာဝါနဲ့ပတ်သက်ပြီးနိုင်ငံသားရေးဝန်ကြီးဘလင်ကင်လင်ကအမှတ်တရစကားအခုလိုပြောဆိုခဲ့ပါတယ
် Secretary Powell was simply and completely a leader and he knew how to build a strong and united team
ဝန်ကြီးပါဝါဟာရွေးရှင်းပြီးတော့ပြည်စုံတဲ့ခေါင်းဆောင်တယောက်ပါသူဟာဌာနကိုဘလို့သွေးစည်းညီညွတ်အောင်ခိုင်မာအောင်လုပ်ရမယ်ဆိုတာကိုသိတဲ့သူဖြစ်ပါတယ်ကိုချင်းစာတရားနဲ့ဆက်ဆံလေးရှိပြီးတော့သူ့ကိုအားကိုးနိုင်တယ်ဆိုတာကိုလည်းသိစေသူဖြစ်ပါတယ်။ဒါကြောင့်လူတွေကလည်းသူ့ကိုတင်းတင်းတနည်းဆက်ဆံကြတာပါလို့ပြောဆိုသွားတာပါ။ Colin Powell ဟာတူနိုင်လို့မရအောင်အောင်ဂုံတိတ်ခါနဲ့ပြည်စုံနဲ့မျိုးချစ်တူဖြစ်တယ်လို့လက်ရှိသမ္မတ Joe Biden ကပြောဆိုပါတယ်။ကာဝေးဝင်ကြီး Lloyd Austin ကလည်းသူကွယ်လွန်သွားတာဟာအစားထိုးမရတဲ့ဆုံးရှုံးမှုတစ်ခုဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။
အမေရိကန်ပြည်ထောင်စု Texas ပြည်နယ်မှာကိုဝင်ဖြတ်ချမှုအများစုကိုကန့်သက်တဲ့ဥပဒေကိုတရားရုံးချုပ်ကတားမြစ်ပေးဖို့သမ္မတ Joe Biden အစိုးရကရှောက်ထားလိုက်ပါတယ်။ဒီမူဝါဒနဲ့ပတ်သက်ပြီးတရားတစ်ပေါင်ဖြစ်နေစဉ်အတွင်းဥပဒေကိုဆက်လက်ချစ်သုံးခွင့်ပြုဖို့အယူခံတရားရုံးတစ်ခုရဲ့ဆုံးဖြတ်ချက်ကိုပြင်ဆင်ပေးရေးအတွက်တနင်္လာနေ့မှာပဲတရားရေးဝန်ကြီးဌာနကတရားရုံးချုပ်ကိုပန်ကြားတာဖြစ်ပါတယ်။အမျိုးသမီးတချို့အနေနဲ့ ကိုဝင်ဆောင်ထားရပြီဆိုတာကိုမသိကြသေးတဲ့ကိုဝင်တက်တန်းသတင်း6ခုလောက်မှစပြီးဖြစ်လေရှိတဲ့ဒရေသားရဲ့ကိုရင်းအင်္ကာတပ်ဝင်လှုပ်ရှားမှုရှိလာရင်ကိုဝင်ဖျက်ချမှုကို Republican တွေထောက်ခံတဲ့ဥပဒေကကန့်သက်ထားတာဖြစ်ပါတယ
်ကိုဗစ်ကာကွယ်ဆေးအပြည့်အဝထိုးထားတဲ့နိုင်ငံပေါင်း၈နိုင်ငံကခရီးသွားတွေကို Quarantine တီးခြားဆောင်ကြည့်နေထိုင်စရာမလိုဘဲစင်ကာပူနိုင်ငံကိုအင်္ကာနေ့ကစတင်ပြီးဝင်ရောက်ခွင့်ပြုတော့မှာဖြစ်ပါတယ်ဗြိတိန်ကနေဒါဒိန်းမတ်ပြင်သစ်အီတလီနယ်သာလန်စပိန်နဲ့အမေရိကန်ပြည်ထောင်စုစတဲ့၈နိုင်ငံကိုခွင့်ပြုလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလတည်းကဘရူနိုင်းနဲ့ဂျာမနီနိုင်ငံကိုခွင့်ပြုခဲ့ပါတယ်။လာမယ့်နိုဝင်ဘာလ15ရက်နေ့ရောက်ရင်တော့ထောင်ကိုရီးယားလာတဲ့ခီးသည်တွေကိုခွင့်ပြုသွားဖို့ရှိပါတယ်။ခွင့်ပြုထားပြီးသားနိုင်ငံကခီးသွားတဲ့အနေနဲ့ထွက်ခွာခြင်းနဲ့ဆက်ရောက်ခြင်းတွေမှာကာကွယ်ဆေးအပြည့်အဝထိုးပြီးထားလို့ရှိရင်ဒါအပြင်ကိုဗစ်ရောဂါပိုးမရှိတဲ့အကြောင်းစမ်းသပ်တွေ့ရှိရလို့ရှိရင်တိကျစောင့်ကြည့်ကြမလို့ပဲပြည်ဝင်ခွင့်ပေးသွားမှာဖြစ်ပါတယ်။စင်ကာပူနိုင်ငံကိုအကန့်အသတ်မရှိပိတ်ပင်ထားလို့မဖြစ်ဘူးလို့စင်ကာပူဝန်ကြီးချုပ်လီရှောင်လွန်ကပြောဆိုပါတယ်။စင်ကာပူနိုင်ငံဟာကိုဗစ်နဲ့အတူနေထိုင်ရေးဝါဒကိုချမှတ်ထားပါတယ်။စင်ကာပူနိုင်ငံမှာ80ရာခိုင်နှုန်းကကိုဗစ်ကာကွယ်ဆေးထိုးထားပြီးဖြစ်ပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံမှာတနိုင်ငံလုံးအတိုင်းအတာနဲ့တအိမ်တဆင်းပိုလီယိုကာကွယ်ဆေးတို့အစီအစဉ်ကိုနောက်လာတဲ့မှာပြန်လည်ဆက်တင်မယ်အကြောင်းကုလသမဂ္ဂကတနင်္လာနေ့မှာကြေညာလိုက်ပြီးကာကွယ်ဆေးတို့လုပ်ငန်းတားမြစ်ချက်ကိုရုပ်သိမ်းပေးရေးသဘောတူညီခဲ့တဲ့အတွက်တာလီဘန်အစိုးရအသစ်ကိုလည်းချီးကျူးလိုက်ပါတယ်။ကူးစက်မှုမြန်ပြီးကုသမရနိုင်တဲ့ပိုလီယိုကူးစက်မှုများပြီးကလေးငယ်တွေမတန်ဆွမ်းဆက်ပြီးဖြစ်နေကြတဲ့ကမ္ဘာပေါ်ကနိုင်ငံတစ်ခုဟာဆိုရင်အာဖဂန်နစ္စတန်နဲ့အိန္ဒိချင်းပါကစ္စတန်နိုင်ငံတို့ဖြစ်ပါတယ်ရှင်။
ကိုစုံမိုးကျော်နဲ့မတ်သိန်ကီထိုက်ပါရှင်အင်္ဂါနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုဝါရှင်တန် DC ကနေတိုက်ရိုက်တင်ဆက်နေပါတယ်အခုတော့ဆရာနာသိမ့်မှုကိုစန့်ကျင်ဆန္ဒပြလို့ဖန်ခံရသူတွေကိုပြန်လွှတ်ပေးလိုက်တဲ့အပေါ်မှာတုံ့ပြန်ချက်တွေကိုကြည့်ကြရအောင်ပါရှင်စစ်ကောင်စီကသူတို့ဖမ်းဆီးထားသူတွေကိုတနင်္လာနေ့ကခံဝင်နဲ့ပြန်လွှတ်ပေးလိုက်တဲ့လုပ်ရက်ကြောင့်အာဆီယံအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းရဲ့သူတို့ပေါ်ရှိနေတဲ့သဘောထားနဲ့ PR တွေကတော့ပြောင်းလဲသွားဖို့မရှိဘူးလို့နိုင်ငံတကာလူခွင့်ရေးအဖွဲ့တွေကမနေ့ကတုံ့ပြန်ပြောကြားလိုက်ပါတယ်စစ်အာဏာသိမ်းပြီးတဲ့နောက်ဆန္ဒပြလို့ဖမ်းဆီးပြစ်ဒဏ်ချခံထားရတဲ့အကျဉ်းသား1300ကျော်ကိုတနင်္လာနေ့ကကန့်သက်ချက်နဲ့လွန်ငင်းချမ်းသာခွင့်ပြုလိုက်တယ်လို့အမှုရင်ဆိုင်နေရသူ4000ကျော်ကိုလည်းအမှုတွေပိတ်သိမ်းပြီးလွတ်ပေးမယ်လို့စစ်ကောင်စီကမနေ့ကကြေညာခဲ့ပါတယ်။အခုလိုလွတ်ပေးသူတွေထဲမှာသတင်းသမားတချို့ပါဝင်ပေမဲ့အင်းစိန်ထောက်မှာလာပေါင်းများစွာထိန်းသိမ်းခံထားရတဲ့အမေရိကန်သတင်းသမားဒန်နီဖန်စတာလွတ်မြောက်ဖို့ရှိမရှိကိုတော့မသိရသေးဘူးလို့သူရှိနေဦးတန်းစောအောင်က VOA ကိုပြောပါတယ်ဒါအပြင်ဒန်နီဖန်စတာကိုလွှတ်ပေးဖို့ညှော်လင့်ကြောင်းလဲသူက VOA ကိုခုလိုပြောပါတယ
်အဲဒီညာကြရရဆိုလို့ရှိရင်တော့ဒီလူတက်မှုတွေချိုးချက်မှုတွေကလွယ်ရင်သနာပြမှုနဲ့လွယ်တဲ့ဟာတွေလွှတ်ပေးမယ်ဆိုတဲ့အခါကျတော့ဟိုဒီဒန်နီဖန်စတာတော့ပါမယ်လို့ကျွန်တော်ထင်တာပေါ့အဲဒီကတော့ဒီတင်ရတဲ့ပုံညာလေးတွေတုံးရက်ပေါ်လို့မဟုတ်ဘူးလို့ပြောတာ
အခုလိုဆရာနာတိမ့်မှုအပေါ်ဆန့်ကျင်သူတွေကိုဖမ်းဆီးပြီးပြန်လွှတ်ပေးတဲ့လုပ်ရက်ကြောင့်အာဆီယံပါဝင်နိုင်ငံတကာရဲ့အတိုင်းအဝိုင်းရောသဘောထားပြောင်းလဲဖို့ရှိမလားအာဆီယံလူထုအခြေပြုအဖွဲ့ဖြစ်တဲ့ Progressive Voice ရှေ့ပြေးအတန်အကြံပေးဘုတ်အဖွဲ့ဥက္ကဋ္ဌမခင်အုံမာရဲ့အမြင်ကတော့
အာဆီယံကအခုလိုဆုံးဖြတ်လိုက်တဲ့ဆိုရကိစ္စဟာလွယ်လွယ်ကူကူဆုံးဖြတ်ထားတာမဟုတ်ဘူးငကိုရဲကအာဆီယံဟာအဖွဲ့ဝင်နိုင်ငံတနိုင်ငံရဲ့အတွင်းရေးပြည်တွင်းရေးကိုကြားဝင်မဆွတ်ဖက်တဲ့မူနဲ့ပဲယက်တည်မယ်ဆိုပြီးတော့မှသူတို့ကလက်ခံချက်သုံးနေတဲ့data တွင်းဆိုင်ရာအဖွဲ့အစည်းဖြစ်တယ်။အဲ့ဒီလိုမျိုးလုပ်နေတဲ့ဂျားရဲကအဲ့လိုလက်ခံအဲ့ဒီလိုမူပေါ်မှာယက်တည်နေတဲ့ဂျားရဲကမှအခုလိုမျိုးအင်မတန်နိုင်ငံရေးအရကြီးလေးတဲ့ဆုံးဖြတ်ချက်တစ်ခုကိုသူတို့ချလိုက်တယ်ဆိုတဲ့ဥစ္စာဟာအခုလိုမျိုးသူတို့တက်မလားဟိုအစရဲကအဖမ်းမခံရတဲ့နေသူတွေကိုကောက်လှုပ်ပေးလိုက်လို့သူတို့ဘက်ကလည်းဟိုခလေးတွေလိုမျိုးပေါ့တဲ့မလားကောက်ပြီးတော့မှဩရပါလေဒါဆိုလို့ရှိရင်တော့ခင်ဗျားတို့အစီအွေပေးတက်လိုက်တော့မယ်ဆိုတဲ့ဟာမျိုးတော့လုပ်လို့မရဘူးပေါ့နော်ကျွန်မပြောချင်တာနိုင်ငံတကာမှာသူ့မှာလုံထုံးလုံနည်းတွေရှိတယ်စီးမျက်စိကနေရှိတယ်ဂုံတိတ်ခါတွေရှိတယ်ဆိုတော့ ASEAN ကမြန်မာနိုင်ငံရေးနဲ့ပတ်သက်လို့ရှိရင်ဒီအရင်ကတည်းကမြန်မာစစ်တပ်ကိုနှစ်ပေါင်းများစွာသူတို့ကအကာအကွယ်ပေးတယ်ဆိုတဲ့ဥစ္စာမျိုးကိုလည်းနိုင်ငံတကာကျွန်မတို့ဒီလူခွင့်ရေးလောက်တဲ့သူတွေအားလုံးကလည်းတောက်လျှောက်ပြောလာတာသူတို့လည်းခံလာခဲ့ရကြပြီ အဲ့တော့ဒီတစ်ခေါက်မှာတော့ကဘာတိမြင်ထားတဲ့အကြမ်းဖက်မှုတွေအောက်မှာသူတို့ကဒီလူသက်သမားတွေကိုဆက်ပြီးတော့မှသွေးဆိုးတဲ့လက်တွေကိုဆက်ပြီးတော့မှလက်ဆွဲနှုတ်ဆက်ပြီးတော့မှအစည်းအဝေးပေးတက်မယ်ဆိုရင်သူတို့ကိုနိုင်ငံတကာအတိုင်းအဝိုင်းကကုလသမဂ္ဂပါကုလသမဂ္ဂအထွေထွေညီလာခံကဆုံးဖြတ်ချက်နဲ့ပါအာဆီယံကမြန်မာနိုင်ငံရဲ့အကြက်တဲကိုဥဆောင်ဖြည့်ရှင်းပေးဖို့အားလုံးကဝန်းရံပြီးတော့မှသူတို့ပံ့ပိုးထားတဲ့အနေအထားမှာသူတို့ဘက်ကဂုံတိတ်ခါကိုဒီထက်ပိုပြီးတော့အကြောက်ခံမှာမဟုတ်ဘူးလို့ကျွန်မမြင်တယ်
။ဒါဆိုရင်စစ်ကောင်စီအနေနဲ့ဒီတစ်ချိန်ဖမ်းဆီးထားသူတွေကိုအတုပ်လိုက်ပြန်လွှတ်ပေးတဲ့အကြောင်းရင်းကိုရောဘယ်လိုမြင်ပါသလဲလို့မေးကြည့်တော့
ကျွန်မမြင်တာတော့ရှင်းရှင်းလေးပါပဲ။သူတို့ဒီလိုမျိုးလှုပ်လေးရှိတဲ့ဟာကဟိုးရင်ရင်ဗိုလ်ချုပ်တန်းရွှေနာဖလက်ထက်တုံးကလေအမြဲတမ်းတွေ့ရတာပေါ့နော်အမြဲတမ်းဆင်ဆက်မပြတ်နေပါလားတွေ့ရတာပါလဲဆိုလို့ရှိရင်နိုင်ငံတကာဖိအားတွေတက်လာတဲ့အချိန်ဆိုလို့ရှိရင်သူတို့ဘက်ကနေပြီးတော့မှအာနိုင်ငံရေးအကျဉ်းသားတချို့တလေကိုတခြားအကျဉ်းသားတွေအပုံလိုက်ကြီးအများကြီးကြားထဲမှာကောက်ထည့်ပြီးလွှတ်ပေးလိုက်တာပေါ့နော်နိုင်ငံရေးအကျဉ်းသားလို့လည်းမတော်မှုပေါ့ဒါပေမဲ့လွှတ်ပေးလိုက်တယ်လွှတ်ပေးလိုက်တဲ့အခါကျတော့အထူးသဖြင့်ဘယ်လိုအချိန်မှာတွေ့ရလဲဆိုတော့ကုလသမဂ္ဂမှာဆုံးဖြတ်ချက်ချမယ်မြန်မာနိုင်ငံနဲ့ပတ်သက်တဲ့ကုလသမဂ္ဂဆုံးဖြတ်ချက်တွေချကန်ပြီးဆိုရင်ဒီလိုမျိုးသူတို့ဘက်ကနိုင်ငံတကာကိုလှည့်ပြဖို့အတွက်လုပ်လေးရှိတာကိုကျွန်တော်တို့အမြဲတမ်းတွေ့ကြရတယ်ဆိုတော့အခုလွတ်လိုက်တာကလည်းအဲ့ဒီပုံစံပဲလို့ကျွန်မမြင်တယ်အထူးသဖြင့်ငါကြံခဲ့တဲ့ရက်ပိုင်းလေးကမှအာဆီယံကနေပြီးတော့မှဒီစစ်ကောင်စီမင်းအောင်လှိုင်ကိုလာမဲ့အာဆီယံထိပ်သီးအစည်းအဝေးမှာပေးမတက်တော့ဘူးဆိုတဲ့ဟာကိုပေါ့နော်လာမဲ့ထိပ်သီးအစည်းအဝေးတွေမကဘူးပေါ့နော်အာဆီယံရဲ့ထိပ်သီးအစည်းအဝေးတွေမှာပေးမတက်တော့ဘူးလို့သူတို့ဆုံးဖြတ်လိုက်တယ်။ဒါကအင်မတန်မှနိုင်ငံရေးအရေးကြီးမားတဲ့ဆုံးဖြတ်ချက်တစ်ခုဖြစ်တယ်။အဲ့ဒီပုံမှာကျွန်တော်တို့ကြားတဲ့ဒီသူတို့ဒီသတင်းမှလည်းစစ်ကောင်စီဘက်ကလည်းပြောပါတယ်ဒါကိုသူတို့အနေနဲ့သူတို့ဒါကိုလက်မခံဘူးပေါ့နော်။အဲ့တော့ကျွန်တော်တို့ကြားနေတာကသူတို့ဒီအစည်းအဝေးကိုဆက်ပြီးတက်ခွင့်ရဖို့အတွက်ကိုပြန်ပြီးတော့မှတွန်းတက်တိုက်တွန်းလုံးနေတယ်ဆိုတာမျိုးလည်းကျွန်တော်တို့ကြားရတယ်ပေါ့နော်
။အာနာသိမ့်ပြည့်နောက်ဖမ်းဆီးခံရသူတွေကိုစစ်ကောင်စီကခံဝင်ချက်နဲ့ပြန်လွှတ်ပေးတာဟာအာဆီယံရဲ့ဘုံသဘောတူညီချက်၅ချက်ကိုလိုက်နာအကောင့်ထဲပေါ်တာမျိုးရောမြင်ပါသလားလို့နယူးယောက်ခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်ရဲ့ဖွဲ့အာရှရေးရာတာဝန်ခံ Brett Adams ကိုမေးကြည့်ပါတယ်။
No, I don't think that they're following the 5 points at all. This is a tactic they're using.
မမြင်ပါဘူး။သူတို့အနေနဲ့အာဆီယံဘုံသဘောတူညီချက်၅ရပ်ကိုလုံးဝလိုက်နာတယ်လို့မထင်ပါဘူး။ဒါကသူတို့သုံးနေကြနီးပြူတာတစ်ခုပါ။သူတို့ထိပ်သီးအစည်းအဝေးမှာဗိုလ်ချုပ်မှူးရေးမင်းအောင်လှိုင်ကိုဖိတ်ကြားမှာမဟုတ်ဘူးလို့ပြောဆိုလိုက်တဲ့အပေါ်မှာစစ်ကောင်းဆောင်နဲ့အံ့ဩသွားပုံရပါတယ်။အာဏာသိမ်းပြီးနောက်ပိုင်းသူတို့အပေါ်ထိတိယယောက်နဲ့ဖိအားပေးချင်းချောက်ခံရတာမျိုးစစ်ကောင်စီကမကြုံခဲ့ရပါဘူး။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆောင်ရွက်မှုတွေကလည်းသူတို့ကိုချင်းချောက်တဲ့အဆင့်အောင်မရောက်ပါဘူး။ဒါပေမဲ့အခုတော့သူတို့တွက်ချက်တာမှားသွားပြီလို့စစ်ကောင်စီကတည်သွားတယ်လို့ထင်ပါတယ်။ဒါကြောင့်အကျဉ်းသားတွေကိုလွှတ်ပေးတာဟာသူတို့အရင်ကလုပ်နေတဲ့နည်းအတိုင်းဖြစ်ပါတယ်။နောက်ပြီးလွှတ်ပေးတဲ့နေရာမှာလည်းခံဝင်နဲ့လွှတ်ပေးတာဖြစ်တဲ့အတွက်အချိန်မီးပြန်ပြီးအဖမ်းခံရနိုင်ပါတယ်
။ဒါကတော့ HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Brett Adams က VOE ကိုပြောသွားတာပါ။အခုလို့ဖန်စီခံထားရသူတွေပြန်လွှတ်ပေးတဲ့အပေါ်မှာတုံ့ပြန်ချက်တွေကိုနားဆင်ရပြီးတဲ့နောက်မှာတော့မနေ့ကပြန်ပြီးတော့လွတ်မြောက်လာကြသူတွေထဲမှာ NLD ပါတီဗဟိုကော်မတီဝင်တယောက်အပြင် DVB နဲ့မီစီမသတင်းဌာနကသတင်းတောက်တွေပါဝင်တဲ့အကြောင်းစုံစမ်းမေးမြန်းထားတဲ့ VOA သတင်းတောက်မအေးမှာကအကြောင်းစုံကိုပြောပြမှာပါရှင်
။စူပူဆနာပြမှုတွေကြောင့်ပြစ်ဒဏ်ကြခံနေရသူ1316ယောက်ကိုနောက်တစ်ကြိမ်ပြစ်မှုထပ်မံကျူးလွန်ရင်အဲ့ဒီပြစ်ဒဏ်အပြင်ယခုကြံရှိနေတဲ့ပြစ်ဒဏ်လို့နဲ့ပေါင်းပြီးကြခံရမယ်ဆိုတဲ့တတ်သက်ချက်တွေနဲ့လူငယ်ချမ်းသာခွင့်ပြုတယ်ဆိုပြီးစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။နောက်တစ်ခါဆန္ဒပြမှုတွေမှာပါဝင်ခဲ့တဲ့အတွေ့တရားရုံးအသီးသီးမှာအမှုရင်ဆိုင်နေရသူ4320ဦးကိုလည်းကြားနာစစ်ဆေးနေတဲ့အမှုတွေပိတ်သိမ်းပြီးအမှုကနေလွှတ်ပေးမယ်ဆိုပြီးစစ်ကောင်စီအတွင်းရဲမှူးဒုတိယဗိုလ်ချုပ်ကြီးအောင်လင်းတွေကအမိန့်ထုတ်ပြန်ခဲ့ပါတယ်ဒီနေ့ပြန်လွတ်လာသူတွေထဲမှာ NLD ဘိုးကော်မတီဝင်ဘိုးအပြန်ကြားရေးတာဝန်ရှိသူလည်းဖြစ်တဲ့မုံရွာအောင်ရှင်ပြန်လွတ်တယ်ဆိုပြီးသူဇနီးကအတည်ပြုပါတယ်သတင်းတောက်တချို့လည်းပြန်လွတ်လာကြတဲ့အထဲမှာမြိတ်မြို့အခြေဆိုင် DVB သတင်းတောက်ကိုအောင်ကျော်ကတော့ပုံမှန်401ပုံမှန်ဝဲတိရခံဝင်ကတိနဲ့လွတ်ပေးလိုက်တာဖြစ်တယ်ဆိုပြီး VOA ကိုအခုလိုပြောပြပါတယ်ပြန်လွတ်လာ
တော့ကျွန်တော်တို့ဒီ401ကျေတော့ဥပဒေရပါလေကျွန်တော်တို့အဲ့လိုလက်မှတ်ထိုးပြီးတော့ကျွန်တော်တို့ပြန်လွတ်ပေးလိုက်တယ်အဲ့လိုပြတဲ့အခါမှာသူကတော့အမှားဗားရေးထားလဲဆိုတော့ကျွန်တော်တို့ဒီစစ်မှုကိုပေါ့လေနောက်တစ်ချိန်ပြန်လဲပြီးတော့ဟိုစုလို့မယ်ဆိုရင်ပြန်ခဲ့တဲ့ကျွေးကြံတွေပေါ့စစ်မှုကျွေးကြံတွေပေါ့နောက်တစ်ချိန်မှာပြန်လဲပေါင်းချက်မယ်ဆိုပြီးတော့အဲ့လိုပြောရဲပေါ့အဲ့လိုနဲ့ပုံစစ်လာတာပေါ့ကျွန်တော်တို့ဒီဘိတ်ကျင်းအောင်မှာဆိုရင်အားလုံးပေါ့ဒီလိုစစ်တာကတော့84ရောက်ပေါ့84ရောက်လွတ်လာကြ ဟုတ်တယ်ကငါးငါးပုံမှန်နဲ့ဆက်ခံတာယူပြီးပေါ့အလုံးပေါင်းငါးငါးအဓိကတော့ငါးငါးပုံမှန်တွေနဲ့ဆက်ခံတာယူတာလေဒါငါးငါးပေါင်းရင်ဒီစာပုံမှန်တွေတက်ထားတဲ့စီစီကတော့အဲဒီမှာတော့ကျန်ကြေလုံးပဲ
တရင်နောက်ကိုအောင်ကျော်အပါဝင်ဖမ်းဆီးခံရသူတွေဟာစစ်ကြောရေးကာလမှာအပြင်းထန်နှိပ်စက်ညှဉ်းပန်းမှုတွေခံခဲ့ရတယ်လို့လည်းဆိုပါတယ်အလားတူတရင်ယူရင်ဖမ်းဆီးခံရတဲ့ DBB တရင်တော်ကိုမင်းညိုကတော့ပြည်အချင်းထောင်ကနေလွတ်မြောက်လာတာပါပြည်အချင်းထောင်မှာနိုင်ငံရေးအကျဉ်းသားတွေအများအပြားရှိနေပေမဲ့သူအပါဝင်ဒီကနေ့ပြန်လွတ်လာသူ10ဦးသာရှိတယ်ဆိုပြီးပြောပါတယ
်ဒီထောင်မှာလူ190လောက်ရှိတယ်နားပါပါနော်အဲ့ကမှကျွန်တော်တို့ဒီနေ့လွတ်လာဆိုရင်စံတန်းလေးရောင်းလေးရောင်း၈ယောက်ပဲတော့ကျွန်တော်တို့ကသူတို့ဟိုကိုလွတ်တာထက်တိုင်းလေအမလူတွေအများကြီးကြိုင်ခဲ့တယ်သူတို့မျက်နှာတွေကြည့်ပြီးတော့ဟိုကျွန်တော်တို့ဝမ်းမသာထိုင်ဘူးဗျာသူတို့ဒီကလေးအများစုကချိန်ခဲ့တယ်သူတို့မှမျှော်လင့်ချက်တွေနဲ့လေ
VOE သတင်းဌာနရဲ့စောင်းပါရှင်ဥစီသူအောင်မြင့်နဲ့တခြားသတင်းတော့တွေလည်းပြန်လွတ်လာမယ်လို့စာရေးဆရာစီသူအောင်မြင့်ရဲ့အမှုလိုက်ရှိနေကြီးဥက္ကမောင်မြင့်ကတော့အခုလိုပြောသွားပါတယ
်ဟိုဒေါ်တင်းနေအောင်ပါမယ်မြကြီးမနောက်တာဆရာစီသူအောင်မြင့်ပါမယ်ဆရာနော်မမတူတာပါဘူး။ဘာလို့တို့ကနာနာစာကြီးနဲ့ဆွဲထားတာဆိုတော့နော်မဆက်တဲ့အောင်နဲ့ပူလင်းယူကြတော့ဆွဲထားတာပေါက်ကွဲငားနဲ့ဆွဲတယ်။တို့ပါမယ်မပါမယ်သိမသိကြအောင်။ဒါမဆက်တဲ့ခါ CBC media action မှာအဲသူကကြတော့ဗဟန်းကငါငါစာကြီးကဆွဲထားတာဆိုတော့ဗဟန်းမှုကတော့လုံး။ဒါနဲ့မင်္ဂလာတောင်ညွန့်မှာသူ့ကိုတမှုကျဆွဲထားတယ်။ဒီမတရားခင်အုပ်တွေပုံမှန်ဟိုဘောချက်ကွန်တင်နေတော့အဲ့ဒါကလွတ်မလာမယ်လို့ညီမဆရာတို့လည်းမကြည့်ကြသေးဘူးမနေ့ကစောင့်ကြည့်အောင်ညီမဖြစ်ပါဘူ
းမြန်မာစစ်ကောင်စီကအာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလကစပြီးနိုင်ငံတော်လုံးမှာသတင်းတောက်တွေအများအပြားဖမ်းဆီးခံရတာချိန်ချောက်ခံရတာတွေရှိခဲ့တာပါအခုချိန်မှာသတင်းသမားအလုံးကတော့ပြန်လည်လွတ်မြောက်တာမျိုးတွေမရှိသေးပါဘူးသတင်းသမားတွေကိုဖမ်းဆီးတာဟာမြန်မာနိုင်ငံမှာဘာတွေဖြစ်နေတယ်လဲဆိုတာကိုကဘာကိုအသိမပေးကျင်တာကြောင့်ဖြစ်တယ်ဆိုပြီးလွတ်မြောက်လာတဲ့ DBB သတင်းတောက်ကိုအောင်ကျော်ကတော့ယူဆပါတယ်ဒါအပြင်မြန်မာနိုင်ငံရဲ့ဖြစ်စဉ်ပြောင်းလဲမှုကြီးထဲမှာပါဝင်သူတွေအလုံးလွတ်ပေးဖို့လိုတယ်လို့လည်းကိုအောင်ကျော်ကပြောပါတယ်
ဒီသတင်းသမားတွေရှိပါတယ်ကျွန်တော်ညီညီမပြည်သူတွေဘာတွေဖြစ်နေလဲဆိုတာဟာဒီကိုဒါအလုံးကမှန်တိုင်းပြီပါပေါ့အဲ့တော့ဒီသတင်းသမားတွေကိုဖန်ကြည့်ရဆိုတာကတော့ဒါကျွန်တော်တို့ဒီအားလုံးဒါတစ်ကဘာလုံးမှာတစ်ကဘာလုံးကအောက်ကြီးနေသူတွေပေါ့လေဒီမှာပြီမှာဘာတွေဖြစ်နေလဲဆိုတာကိုမသိအောင်လို့ဒါအဲ့လိုမျိုးဖန်ကြည့်ရလို့ပဲကျွန်တော်ကမြင်တယ်ပြန်တစ်ချိန်ချိန်မှာလည်းကျွန်တော်တို့ဒီသူတို့ပြန်နှုတ်ပြရဆိုပေမဲ့အများစုကတော့အချိန်ထဲမှာတော့ဒီနိုင်ငံရေးဒီဖြစ်စင်မှာပေါ့လေကြောင်းနေမှုဖြစ်စင်မှာဖန်ကြည့်ခံရသူတွေအများစုတက်တည်သေးတယ်အဲသူတို့လည်းဆက်လက်ပြီးတော့လွတ်မြောက်ဖို့လည်းလိုတယ်ပေါ့
အခုလွတ်မြောက်မဲ့အထဲမှာမြစည်းမသတင်းဌာနကိုတွဲဖက်တည်ထောင်ခဲ့တဲ့ဒေါ်သင်းသိန်းအောင်နဲ့ရုံးဝန်တန်းကိုဂျိမ်းစ်ပူထောင်းတို့နှစ်ဦးပါဝင်မယ်ဆိုပြီးမိသားစုဝင်များကအတည်ပြုကြောင်းမြစည်းမသတင်းဌာနကတော့ကြေညာပါတယ်နိုင်ငံရေးအကျဉ်းသားကုညီဆော့ရှောက်ရေးအဖွဲ့ AABB ကတော့ဖန်ဆီးနှိပ်စက်ညှဉ်းပန်းခံရလို့တေဆုံးသူ132ဦးရှိခဲ့ကြောင်းနဲ့ထိမ့်သိမ့်ခံရသူ9000ကျော်ရှိတယ်ဆိုပြီးသတင်းထုတ်ပြန်ထားပါတယ်နိုင်ငံတော်အတိုင်ပင်ခံဒေါက်တာဆန်းစုကြည်သမရဦးဝင်းမြင့်နဲ့နိုင်ငံရေးအကျဉ်းသားအလုံးချွင်းချက်မရှိလွတ်ပေးဖို့လိုအပ်တယ်လို့လည်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်ရှင
် FOA သတင်းတော့မတ်အေးမှာပါရှင်ချင်းပြည်နယ်ပလောဝမြို့နယ်အတွက်အဓိကကုန်စည်စီးဆင်းရာဖြစ်တဲ့ရခိုင်ပြည်နယ်ကြောက်တော်နယ်ဆက်သွယ်ထားတဲ့ရေလမ်းကြောင်းကိုတပ်မတော်ဘက်ကပိတ်ပင်ထားတာကြောင့်ပလောဝဒေသခံတွေအခက်အခဲကြုံတွေ့နေရပါတယ်ရခိုင်ကလာတဲ့သတင်းကိုကိုရဲမွန်ကပြောပြမှာပါရှင
်ချင်းပြည်နယ်ပလောဝမြို့နယ်မှာစစ်တပ်ကအသွားအလာကန့်သတ်ထားတာတွေကြောင့်စားဝတ်နေရေးအပြင်လူမှုစည်းဝါးထိခိုက်နေတယ်လို့ပလောဝဒေသခံတွေကပြောပါတယ်ပလောဝမြို့နယ်အတွက်အဓိကကုန်စည်စီးဆင်းရာဖြစ်တဲ့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ရေလမ်းကြောင်းကိုအောက်တိုဘာလ14ရက်နေ့ကစပြီးပိတ်လိုက်တာကြောင့်ဖြစ်တယ်လို့ပလောဝဒေသခံတို့ကပြောပါတယ်။အရင်ကတပတ်နှစ်ရက်သွာလာခွင့်ပေးရရာကနေလုံးဝခွင့်မပြုတော့တာဖြစ်ပါတယ
်။ဟုတ်ကဲ့တပတ်ကိုနှစ်ရက်လောက်တော့ဒီတို့မယ်ဆိုဒီတော့ဒီခလာနှစ်ရှိကိုတည်ရင်မှာထိုင်နေတဲ့တင်းမတတိကတော့ခွင့်ပြုပါတယ်။ဒါအဲ့ဒါတော့ကုန်စက်လေတွေဥမာပြောမယ်ဆိုဝင်ဝင်ပုတ်တွေပဲသွာလာခွင့်ရှိပါတယ်ဒီတို့မယ်ဆိုဒီစက်လေလူစီးတဲ့လူစီးတိတဲ့ဆက်လက်တွေကြတော့ခွင့်ပြုချက်ပြန်ပြီးမှပဲသူတို့ဒီပြည်ဆိုင်ပြည်မှာပဲသွားခွင့်ပြုတယ်အခုနောက်ပိုင်းကျရင်လူတွေလည်းဆင်ခွင့်မပေးဘူးကုန်ဆက်လက်ကိုလည်းသွားခွင့်မပေးဘူးဒီအော်တိုဘတ်ဆီလေးရင်ကနေပြည်ပြန်ထားပါတယ
်ပြီးခဲ့တဲ့နှစ်တွေတုန်းကလည်းရခိုင်လက်နက်ကင်အေအေအဖွဲ့နဲ့တက်မတော်ကြရခိုင်မြောက်ပိုင်းနဲ့ပလဝမြို့နယ်တွေမှာတိုက်ပွဲတွေအကြီးအကျယ်ဖြစ်ပွားခဲ့ကြတဲ့တုန်းကလည်းပလဝဒေသခံတွေသွာလာမှုကိုစစ်တပ်ကပိတ်ပင်ခဲ့ပါတယ်တိုက်ပွဲပြီးသွားချိန်ကနေအခုချိန်ထိလဲလွတ်လပ်စွာမသွားနိုင်သေးဘူးလို့ပလောဝဒေသခံတို့ကပြောပါတယ်
။အော်မရှိသေးပါဘူးအခုလွတ်လပ်ကြကြဆိုတာကတော့အခုဒီကျွန်တော်တို့ဒီအခုစစ်ကောင်စီအစိုးရလက်ထက်တက်ကြတဲ့ကနေကျွန်တော်တို့လွတ်လပ်ကြကြသွားလာခင်ဗျဒီနေ့ဒီချိန်ချီလုံးဝမရှိသေးပါဘူးသူတို့ဥမာသွားခွင့်ပေးတယ်ဆိုတော့တပတ်မှအနည်းဆုံး2ရက်လောက်ပဲသွားခွင့်ရပါတာပေါ့လွတ်လပ်ကြကြကိုသွားရှိလို့သွားလို့ပြန်လာရေး
အစီကူသားမှုနဲ့ပတ်သက်ရင်လည်းဒါလွယ်လွယ်ခွင့်လွယ်လွယ်ချွတ်ချွတ်ပဲမှတွားလို့မရပါဘူးကိုပြိပံမှုတွေနဲ့ပဲကြုံတွေ့နေရပါတယ်။ချင်းပြည်နယ်ပလောဝမြို့နယ်ဟာရခိုင်ပြည်နယ်ကျောက်တော်နဲ့နေဆက်မြို့ဖြစ်တယ်လို့ပလောဝအတွက်လိုအပ်တဲ့စေဝါးတွေစားနပ်ရိက္ခာတွေအပြင်အခြားကျန်းမာရေးပညာရေးစီးပွားရေးတွေကအစရခိုင်ပြည်နယ်ကိုအဓိကအမိအကိုပြုနေရရလဲဖြစ်ပါတယ်။လက်ရှိမှာတော့ရခိ Palawa Mugo, Yakwa Dima, Yadi Togwe, Pinne du Miabe, Siwa Shapa Murile, Shini, Elo Palawa, Dizagan, Tuga, Piovare.
ကိုဝင်းနှောင်းကတော့အကိုဥမာကျွန်တော်တို့ပလဝအဥမာပြုံးကိုပြည့်စုံမှုကအဝကခံကြိုးပဲမိခုံနေတဲ့အတွက်ရခိုင်ပြည်ကစက်လေတဲ့အသက်အစင်းရှိတဲ့အတွက်ကျွန်တော်တို့ပလဝမျိုးမှာဆင်နေကြတော့တရားဖြစ်တရားဈေးတက်တယ်ဈေးတက်တယ်ဈေးဝါးတွေဆိုအခုမျိုးပေါ်ရက်ွက်တယ်မှာရာတီတုတ်ကွေးတွေဖြစ်နေကြတယ်ဈေးဝါးတွေလုံလောက်မှုမရှိဘူးဟိုမှာငါးချားစီတို့ဘာတို့တော့ငါပြက်လက်တဲ့အနေထားတွေကိုလည်းတ
ွေမှုနဲ့တမတော်တာဝန်ရှိသူတွေကို VOA ကဆက်သွယ်ခဲ့ပေမဲ့လည်းဖုန်းလက်ခံဖြေဆိုခဲ့ခြင်းမရှိပါဘူး။ချင်းပြည်နယ်တဲ့ကမင်းသက်ဟာခဖလန်းမတူပြီးစတဲ့မြို့တွေမှာစစ်တပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲတွေရှိနေတယ်လို့အဲ့ဒီဒေသအတွက်အသွာအလာတွေကိုစစ်တပ်ကလုံခြုံရေးတင်းတင်းကြပ်ကြပ်နဲ့စီစစ်နေတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ။
ကိုရဲမှာရှင်မကြခင်မှာတော့ချင်းပြည်နယ်မတူပြည်မှာအခြေခံစားကုန်ရောင်းဝယ်မှုကန့်သက်ခံရတဲ့အခြေအနေကိုတင်ပြဖို့ရှိပါတယ်။တဘာဝဘေးကြရောက်မဲ့ NDA ကာကွယ်ရေးအတွက်အရင်းနှီးစိုက်ထုတ်မယ်ဆိုရင်တဘာဝဘေး NDA ကြောင့်ဆုံးရှုံးရမယ့်စီးပွားရေးတွေလူအများအပြားသေဆုံးမှုတွေကိုတားဆီးရှောင်လွှဲနိုင်မှာဖြစ်ကြောင်းနိုင်ငံတကာတဘာဝဘေးဒဏ်ရှော့ချရေးနှင့်အထိမ့်မဲ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒီအကြောင်းဂျနီဗာကုလသမဂ္ဂရုံးချုပ်ကလီဆာရှိုင်းလိုင်းသတင်းပေးပို့ထားတာကိုဒေါက်ခင်မျိုးသက်ကပြောပြမှာပါရှင
်။ရာသီဥတုပြောင်းလဲမှုနဲ့ဆက်နွယ်နေတဲ့တဘာဝဘေးဒဏ်ကြရောက်မှုဟာလွန်ခဲ့တဲ့အနှစ်20နဲ့စာရင်နှစ်ဆလောက်တိုးလာနေပြီးဒီတဘာဝဘေးဒဏ်တက်ရောက်မှုကိုဖွံ့ဖြိုးဆဲနိုင်ငံတွေမှာအဓိကခံစားနေကြရတာပါလွန်ခဲ့တဲ့ဥရုယာသီဖောက်ပြန်မှုတွေနဲ့အတူတခြားသဘာဝဘေးဒဏ်တွေပါတိုးလာနေပေမဲ့ဒီဒဏ်ခံနေရတဲ့နိုင်ငံတွေအတွက်သဘာဝဘေးအန္တရာယ်အကာအကွယ်ပေးဖို့နဲ့ရော့ချအောင်အကူအညီပေးဖို့ရန်ပုံငွေချထားပေးတာကတော့အနည်းအချင်းပဲရှိနေတယ်လို့သဘာဝဘေးအန္တရာယ်ရှော့ချရေးဆိုင်ရာကုလသမဂ္ဂရုံးကပြောပါတယ်2010ကနေ2019ခုနှစ်တွေအတွင်းသဘာဝဘေးဆိုင်ရာအကူအညီဖြစ်နေတရားဝင်အထောက်အကူပေးတဲ့ရန်ပုံငွေချထားပေးမှုကဒေါ်လာဘီလျံ133ဘီလျံရှိခဲ့ပေမဲ့ဒီတဘာဝဘေးအန္တရာယ်ဖြစ်ပွားမှုရှော့ချဖို့နဲ့ထိခိုက်မှုတွေနည်းပါးအောင်လှုပ်ဆောင်ရမှာအရင်းအနှီးတွေချထားဖို့အတွက်တော့တုံးတဲ့ငွေကဒေါ်လာ5ဘီလျံခွဲလောက်ပဲရှိတယ်လို့အစိုးရခန်းစာမှာဖော်ပြထားပါတယ်။ဘေးအန္တရာယ်ဆိုင်ရာဖွံ့ဖြိုးရေးအကူအညီဒေါ်လာ103တန်းတဘာဝဘေးဒဏ်ခံရမှုကာကွယ်ရေးအတွက်ဆင့်50ပဲတုံးတယ်လို့လည်းအစိုးရခန်းစာမှာဖော်ပြပါတယ်။ဖွံ့ဖြိုးရေးအထောက်အကူရုံး ODA ရဲ့ရန်ပုံငွေတိတ်ကိုနှဲပါနေတာကစပြီးပြုပြင်တင်တယ်လို့ပိုးပြီးတော့ဆင်းရတဲ့ပိုးပြီးအားနေပြီးထိကြိုက်လွယ်တဲ့နိုင်ငံတွေအတွက်ရည်ရွယ်ပြီးထောက်ပံ့မှုတွေကိုပေးမဲ့ပိုးပြီးကောင်းတဲ့လှုပ်ဆောင်မှုမျိုးတွေလိုအပ်နေတယ်လို့တဘာဝဘေးအန္တရာယ်ရှော့ချရဲ့ရုံးဒါရိုက်တာရီကာဒိုမီနာကပြောပါတယ်
One would think that countries that are more prone to disasters and that experience higher mortality rates would be the ones where we are
finding that the power of the land is going to be more important. Lut the sound of the sound of the sound. The power of the sound of the sound of the DRR is going to be more important. So, the sound of the sound of the sound is going to be more ဒါပေမဲ့အခုတော့ဒါမျိုးမတွေ့ရပဲဖြစ်နေပါတယ်လူသေဆုံးမှုနှုန်းမြင့်မတဲ့နိုင်ငံနေရာမျိုးမှာနောက်လာမဲ့သဘာဝဘေးအန္တရာယ်တွေမကြရောက်အောင်ကာကွယ်ရေးအတွက်ငွေရင်းနှီးမြှုပ်နှံမှုလုံလောက်အောင်ပေးမထားပါဘူ
းအခုလို DRR သဘာဝဘေးဒဏ်ရှော့ချဖို့လိုအပ်တာတွေအတွက်ရင်းနှီးမြှုပ်နှံမှုမလုပ်ဘူးဆိုရင်ဒါဟာ break မပါတဲ့ကားအစ်စ်ကိုဝယ်လိုက်တယ်လို့ဖြစ်နေမယ်လို့လည်းပြောပါတယ
် Investing in DRR we knowit makes sense and in terms of cost benefit it's
DRR ဒီနည်းမြှုပ်နှံမှုနဲ့ပတ်သက်ပြီးကျွန်တော်တို့သိတာကဒါဟာကြီးမားတဲ့အကျိုးအမြတ်ကောင်းကိုရရှိနိုင်တယ်ဆိုတာပါပဲဒါကြောင့်ဖြစ်ပွားနိုင်တဲ့အန္တရာယ်တွေကိုဖော်ထုတ်ဖြေရှင်းဖို့လုပ်ပြီးဘေးအန္တရာယ်တကယ်တမ်းကျရောက်လာချိန်မှာငွေပိုသုံးဖို့လိုပါတယ
်လိလာချက်တွေအရဆိုရင်သဘောဝဘေးအန္တရာယ်ဖြစ်နိုင်ရင်အကာအကွယ်အတွက် ရင်းနှီးမှုဒေါ်လာလောက်တိုင်းဘေးရန်ရဲ့အကြောင်းဒေါ်လာ3ဒေါ်လာမဆုံးရှုံးရအောင်လုပ်ပေးနိုင်တာပါ။ဒါကြောင့်ဆင်းရဲတဲ့နိုင်ငံတွေအတွက်ဥရုယာသည်ပြောင်းလဲမှုကိုခံနိုင်အောင် ODA ဖွံ့ဖြိုးရေးအထောက်အကူတွေတိုးပေးပြီးတဘာဝဘေးရန်နဲ့ short ချမဲ့နိုင်ငံတော်မဟာဗျူဟာတွေကိုအကောင့်ထဲပေါ်ရေးအတွက်အကူအညီပေးကြဖို့လဲမီနာကတောင်းဆိုလိုက်ပါတယ်။ဒီလိုအကူအညီမျိုးကိုအထူးသဖြင့်ကျွန်းနိုင်ငံငယ်ကလေးတွေဖွံ့ဖြိုးမှုအနည်းဆုံးနိုင်ငံတွေနဲ့ရည်လန်းချောင်းမရှိတဲ့ကုန်းတွင်းပိတ်ဖွံ့ဖြိုးဆဲနိုင်ငံကလေးတွေမှာလိုအပ်နေတယ်လို့လည်းပြောပါတယ
်။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက္ကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Chat 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ကျူရူဖိုင်မှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူမှုမိတ်ဆွေအရောက်လာခဲ့ပါပြီနော
်။ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လဲဖိတ်ခေါ်ပါတယ်ရှင်။မြန်မာစံတော်ချိန်ညနေ6နာရီခွဲပါပြီ။ကျမတို့ VOA မြန်မာပိုင်းအစီအစဉ်ကို Facebook စာမျက်နှာအနေနဲ့ဓာတ်ရိုက်ကြည့်ရှုမယ်ဆိုရင်တော့ VOA Burmese News မှာဓာတ်ရိုက်ကြည့်ရှုနိုင်ပါတယ်။ website စာမျက်နှာဆိုလို့ရှိရင်တော့ burmese.voanews.com မှာလည်းအချိန်မီနားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်။အခုဆက်လက်တင်ဆက်မယ့်ဒုတိယပိုင်းနာယူရက်မှာတော့စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှတက်တက်ရအောင်သတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါ။အခုတော့မြန်မာသတင်းတပုတ်ကိုကျမတို့တင်ပြမှာပါရှင်။ချင်းပြည်နယ်မတူပီမြို့နယ်ထဲမှာစံစီစာဓာတ်စီစတာတွေရောင်းဝယ်တာကိုစစ်တပ်ကထိန်းချုပ်ထားတယ်လို့ဒေသခံတွေက VOA ကိုပြောပါရယ်။အိမ်တောင်စုတစ်ခုကိုစံတအိတ်သာဝယ်လို့ရပြီးမှတ်ပုံတင်ပြရတယ်လို့လည်းပြောပြကြပါရယ်။စစ်တပ်ထိန်းချုပ်ထားတဲ့နေရာတွေမှာသာအခုလိုအခြေခံစားကုန်တွေကိုရောင်းခွင့်ပြုထားပြီးဈေးနှုန်းကလည်းအရင်ကထက်ပိုကြီးနေတယ်လို့ဒေသခံတွေအခက်အခဲတွေ့နေကြရပါရယ်။ရန်ကုန်ကလာတဲ့ဒီသတင်းကိုဒေါက်ခင်မျိုးသက်ကပြောပြမှာပါရှင်
။ချင်းပြည်နယ်မတူပီမြို့နယ်ထဲမှာစံစီစားစတဲ့အခြေခံစားကုန်တွေရောင်းဝယ်တာကိုစစ်တပ်ကအခုအောက်တိုဘာလဆန်းကတည်းကကန့်သက်ထားပါရယ်။မတူပီမြို့မှာအရင်ကတည်းကအခြေချထားတဲ့ခမရ304ခလရ140နဲ့ဘျူဟာတန်ရင်ဆိုပြီးတန်ရင်3ခုရှိတာမှာဘျူဟာတန်ရင်အခြေစိုက်တဲ့နေရာမှာပဲအခုစားသုံးကုန်နဲ့လောင်စာဆီတွေကိုဆိုင်ဖွင့်ရောင်းချခွင့်ပြုတယ်လို့ဒေတာကန်တွေကပြောပါတယ်။ဆန်စီစားဓာတ်စီစားတဲ့ကုန်စည်တွေကိုဒေတာကန်တွေပြောတဲ့ဘျူဟာတန်ရင်မှာပဲစစ်တပ်ကထိန်းချုပ်ရောင်းပေးနေတာဖြစ်ပြီးကုန်ပစ္စည်းပေါ်မူတည်ပြီးတစ်ပတ်တစ်ခါတစ်လတစ်ခါလောက်သာအကန့်အသတ်နဲ့ရောင်းချပေးတာဖြစ်ပါတယ်။ဘယ်ချိန်ဈေးရောင်းမယ်ဆိုတော့ကိုအုပ်ချုပ်ရေးမှူးတွေကရက်ွက်ထဲမှာလိုက်អော်ပြီးတော့အသိပေးနေတာပါ။စစ်တပ်ကဒီလိုကန့်တက်နေတာကြောင့်အခက်အခဲဖြစ်ရတယ်လို့ဒေသခံတဦးကပြောပါတယ်
။ထိန်းချုပ်ထားတယ်လို့ပဲပြောမှာသူတို့တွေကတဆင့်သူတို့ရဲ့ဒီမှာပဲရောင်းရမယ်ဆိုပြီးတော့လေသူတို့အမှပဲရောင်းခိုင်းလို့အမှပဲတန်းစီပြီးဝယ်ရတာရှင်ဟုတ်အဲ့ဒီကျူကဒီပြည်သူတွေရဲ့သူတို့အိမ်မှာဆိုင်မှာကြိုက်တယ်လို့ရောင်းလို့မရဘူးပေါ့နော်။သူတို့ဟိုမှာပဲအဲ့ဒီဆိုင်ရှင်ကိုအဲ့ဒီမှာပဲရောင်းခိုင်းတာပေါ့နော်အဲ့လိုမျိုးတော့ရှိတယ်။ဘာကလူတွေကလာပြီးတော့အဲဆန်စီစားပေါ့နော်လာဝယ်တဲ့ချိန်ဆိုလို့ရှိရင်တဲစီဆိုလို့ရှိရင်ရွာဘက်ကလုံးဝတဲခွမပေးဘူးသူတို့တွေကဟုတ်အဲ့လိုမျိုးကန့်တက်ထားတာရှိတယ
်အခုလိုဈေးရောင်းတာကန့်တက်တယ်လို့ဈေးဝယ်သူတွေအနေနဲ့လဲမှတ်ပုံတင်ပြပြီးမှသာဝယ်လို့ရပါတယ်အိမ်အောင်စုတစ်ခုကိုတစ်လမှဆန်တအိတ်တာဝယ်ခွင့်ပြုတယ်လို့မတူပီမျိုးကန်တို့ကပြောပါတယ်
ဆန်လဲအတူတူပဲပေါ့နော်ဆန်လဲအလိုပဲမပုံတင်နဲ့ဝဲရတယ်အဲ့ဒါတောင်မှမပုံတင်နဲ့ဝဲတာတောင်မှရွာဆက်ကလူတွေတက်ကပို့ပြီးခက်ခဲတာပေါ့ဟဲ့ကျမတို့မျိုးဘဝဆိုလို့ရှိရင်တော့နည်းနည်းပေါ့နော်ခုနပြောသလိုပဲဒီကုန်းမပုံတင်မဲ့တခါလဲဝဲပြီးတော့တဲ့အိတ်ပေါ့နော်တဲ့အိတ်တဲ့အများကြီးတော့ဝဲလို့မရဘူးပေါ့နော်အရောက်ကိုတဲ့အိတ်မပုံတင်နဲ့ဆိုတဲ့အိတ်လောက်ပဲတင်ထောင်ကိုအလိုပဲဝဲခွန့်ပေးတာပေါ့နော်ဒါပေမဲ့ရွာဆက်ကလူတွေဆိုလို့ရှိရင်တော့တို့တွေခုနလိုပဲတက်စီဝဲသလိုပဲယူဟာမှုရဲ့လမ်းဖန်ရာမှာတို့တွေဝဲလို့ရတာအလိုမျိုးရရှိတယ
်အရင်ကိုဗစ်ကာယောဂါကြောင့်ရွာကနေမတူပီမျိုးပေါ်တက်ပြီးဈေးဝယ်မယ်ဆိုရင်ရက်ွက်အုပ်ချုပ်ရေးမှုရဲ့ထောက်ခံစားလိုပေမဲ့လိုသလောက်ဝယ်လို့ရတယ်လို့လည်းသူတို့ကပြောပါတယ်အခုတော့မှတ်ပုံတင်ပါပြဝယ်နေရပြီးလိုသလောက်လဲဝယ်ခွင့်မရပဲအကန့်အသတ်နဲ့သာဝယ်လို့ရတယ်လို့နောက်ထပ်ဒေတာကန်တူကပြောပါတယ
်ဘာမဆိုဘောအားလုံးအရာရာစားတောက်ကုန်ပြီးတော့အားလုံးကဈေးတက်တယ်ဝယ်လို့လည်းမရဘူးတကယ်လို့ဝယ်ပြီးပြီဆိုရင်တောင်မှဘယ်ကုတ်ကမရဘူးဘယ်လို့ကဆက်မပြေဘူးသူတို့အားလုံးစစ်ဆေးပြီးတော့ကွန်ပျူတာကွန်ပျူတာဆိုရင်တောင်မှသူတို့ကကန့်သတ်ချက်သူတို့ကန့်သတ်ထားတယ်ဆိုတော့အော်အကေကေရောအတော်လေးရှိရအခုဆိုင်ရောက်နေလို့လည်းမရှိဘူးဆိုတော့အာကိုကအဲ့လိုမျိုးပေါ့နော်ခက်ခဲတော့အများကြီးပဲအခုလောဆယ်ရတော့
စစ်တပ်တရင်ထဲထိမ့်ချုပ်ရောင်းချနေတာမှာဈေးနှုန်းတွေကလည်းပေါက်ဈေးထက်ပိုမြင့်မားနေပြီးတော့ပရိသတ်ပေါ်ဆန်းမွှေး၁၂ပြည်တိတ်ကိုအရင်က3000လောက်ပဲရှိတဲ့ဈေးကိုအခု4000 8000လောက်ပေးပြီးဝယ်နေရတယ်လို့ဒက်စီတလီတာကိုလည်းကျပ်4500ပေးရတယ်လို့ပြောပါတယ်ကျေးရွာဘက်ကလူတွေကလည်းမတူပီမြို့မှာပဲလာဝယ်ရပြီးစားတောက်ကုန်တွေတည်ယူတဲ့အခါမှာအဆင့်ဆင့်တင်းကျပ်တဲ့စစ်ဆေးမှုတွေကြောင့်အခက်အခဲတွေကိုပါရင်ဆိုင်နေရတာပါလုံခြုံရေးကိန်းမှာဒေသခံတွေကအသေးချာရှင်းမပြနိုင်တဲ့အတွက်ပါနာအရိုက်ခံရသူအဖမ်းဆီးခံရသူတွေရှိနေတဲ့အတွက်စိုးရိမ်ကြောက်လန့်နေကြတယ်လို့လည်းပြောပါတယ်မတူပီမြို့ကနေပလက်ဝမင်းတပ်နဲ့ဟာခဘက်ကိုဆက်သွယ်ထားတဲ့လမ်းတွေတစ်လျှောက်စစ်တပ်ကလုံခြုံရေးကိန်းတွေကိုလှုပ်ထားပြီးမတူပီမျိုးဘက်ကိုသွားတဲ့ရွာသားတွေကိုတင်းတင်းကြပ်ကြပ်စစ်ဆေးနေတာဖြစ်ပါတယ်စစ်တပ်ကအသွာလာရီကန့်သက်ထားတဲ့အတွက်အခုဆိုခီးတဲ့တင်ရင်တွေကုံစီပို့ဆောင်တဲ့ရင်တွေမတူပီမျိုးတွေကိုမသွားနိုင်တဲ့လောက်ဖြစ်နေပြီးဆန်စီစားဓာတ်စီပြက်လက်နေတယ်လို့ပြောပါတယ်အခုလိုဆန်စီစားဓာတ်စီတွေကိုကန့်သက်လိုက်တာဟာဒေသခံကာကွယ်တပ်ဖွဲ့တွေကိုရိတ်ခါထောက်ပံ့မှာစိုးရိမ်တာကြောင့်လို့ဒေသခံတွေကခံမှန်းနေတာပါစစ်ကောင်စီတပ်ဖွဲ့နဲ့ချင်းပြည်သူကာကွယ်တပ်ဖွဲ့ကြားပဋိပက္ခပြင်းထန်နေတဲ့ချင်းပြည်နယ်မင်းတပ်ထန်တလန်မတူပီနဲ့ဟာခါမျိုးတွေမှာခီးသွွာလာသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကစစ်ဆေးဖမ်းဆီးမှုတွေရှိနေပါတယ်စစ်တပ်ကအခုလိုဆန်စီစားဓာတ်စီတွေကိုထိန်းချုပ်ထားတာနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတုံ့ပြန်မှုကိုသိရဖို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကိုဆက်သွယ်မေးမြန်းပေမဲ့ဖုန်းကိုင်ဖြည့်ဆိုတာမရှိပါဘူး
VOA ကနေတနစ်တာနောက်ဆုံးသတင်းတွေကို email ကနေတဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်။ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလွှာအဖြစ်လက်ခံရယူလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့အင်တာနက်စာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပါရစေ။VOA email တင်လာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင
်အင်္ဂါနေ့နေ့ခေတ် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေဆက်လက်တင်ဆက်နေပါတယ်ရှင်မကြခင်ထုံ့လွှင့်မဲ့ blogger တွေပြောသမျှအစီအစဉ်မှာညီးပညာနဲ့ဒီအမှုပညာတွေကိုဖော်ထုတ်ထားတဲ့အကြောင်းပေါ့နော်နာဆင်ရဖို့ရှိပါတယ်အခုတော့စီးပွားရေးကဏ္ဍကိုတင်ဆက်မှာပါတရုတ်ရဲ့ပိုင်ဆိုင်မှုတွေနဲ့အလုံသမားတွေရဲ့လုံခြုံရေးကိုတာလီဘန်ကအာမခံမယ်ဆိုရင်အာဖဂန်နစ္စတန်မှာတရုတ်ဘက်ကဒေါ်လာတန်းထောင်နဲ့ချီရင်းနှီးမြှုပ်နှံဖို့လိုလားနေပါတယ်တာလီဘန်ရဲ့သတင်းနဲ့ယဉ်ကျေးမှုဆိုင်ရာယာယီဒုတိယဝန်ကြီးဇဘီဟူလာမူဂျာဟစ်ကတော့သူ့အစိုးရအနေနဲ့ဆောင်ရွက်ဖို့အဆင်သင့်ရှိကြောင်းလည်းပြောပါတယ်ကဘူးမျိုးတော်မှာ VOA သတင်းတောက်အာရှာတန်ဇင်းနဲ့ရုတ်တံတွဲဆုံထားမှုတွေကနေကောက်နှုတ်ပြီးတော့ဒီသတင်းပတ်စီးပွားရေးကဏ္ဍမှာမတ်တင်ကြီးထိုက်ကပြောပြမှာပါရှင
် Let me now turn to economy
Afghanistan's economy is not doing good.
Sibwa ye kaisa ko let ya aw ma. Afghan ye sibwa ye ka taip bi ma kaung ma bu. Sibwa ye ko kae tin bu ba si sin shi ba le.
بله اقتصادی وضعیت به ان شاء الله دی نورمال کی تو
پال سیوا چی نی پومن پھی پھلا نی باوی نئنگے یین نی دی کو چنرو سوزی تھا بی سلے سوزی نی زے لے پھی بارے چنرو کون دے لے یین نی میون نے مو اتے ما لاندی ساو مو باوین سیمن گنی دی لے لوں نی باوی تٹ ٹو ٹو پو یی تھوے نئنگے دچو نے تبو رو لمت ٹھو نے مو لے نیزت لان نی باوی
What are you hoping for? How soon do you hope the US can
American نے ညှိနှိုင်းမှုကနေဘာရင်းမျောလင့်ထားပါဒလဲအမေရိကန်ဘက်ကထိန်းထားတဲ့ငွေကိုမြန်မြန်ဖြည့်လျှော့ပေးဖို့မျှော်လင့်သလားအပြန်လန်အနေနဲ့ဘာတွေကန့်လန့်လိုပါလဲ
မမခီဝရတဲ့ဘန်ဒဝလ်ဒီပိုင်ဆိုမရှိုကာရနာ
အာဖဂန်နစ္စတန်ငွေပိုင်ဆိုင်မှုတွေကိုထိန်းချုပ်ထားတာအာဖဂန်နစ္စတန်ပြည်သူတွေပေါ်မှာမတရားမှုဖြစ်ပါတယ်အမေရိကန်နေနဲ့ကျွန်တော်တို့ညှိနေတော့မှာအာဖဂန်ပြည်သူတွေရဲ့ပိုင်ဆိုင်မှုဖြစ်တဲ့ကြောင့်ဒီငွေတွေဖြည့်လျှော့ပေးရတဲ့တခြားနိုင်ငံတွေနိုင်ငံတကာဘဏ္ဍာနယ်တွေလည်းညှိနှိုင်းနေပါတယ်ဒါအာဖဂန်ပြည်သူတွေရဲ့အသက်မွေးဝမ်းကြောင်းမှုဖြစ်ပါတယ်အာဖဂန်လူလူရဲ့စီးပွားရေးပြဿနာကိုဖြေရှင်းမှာဒီငွေတွေဖြည့်လျှော့ပေးရတာအရေးကြီးပါတယ
် One of the things the US has asked for publicly is for you to open
American ဘက်ကပွင့်ပွင့်လင်းလင်းတောင်းဆိုချက်တွေတည်းတစ်ခုကတော့မိန်းကလေးတွေအတွက်ကျောင်းတွေပြန်ဖွင့်ဖို့နဲ့တာလီဘန်ဘက်ကလည်းအမျိုးသမီးတွေပညာရေးအတွက်ဂရုပြုထားပါတယ်ကျောင်းတွေကိုလည်းတရားခွဲပြီးပါပြီဒီကျောင်းတွေဘာကြောင့်မဖွင့်တာပါလဲ
تروس پر امریکن اخبار غوختن مشخص کړي نه دیغه عمومي اندیکنی
کوي کوچن دی امریکن نیبه کا شیشن لین تاون سره مې شیې باو میو تمی خوین نه لو خوین نه پتلو سوې نه چاو دا پيو ټاړه با چنو نینې دې خوین یې کو دېزا مې سره وو ترو وو اما کن پی ټاړه باره دایمه انسان سیمین وی کوری دی یادا پی یا باره مې اګو رو چنو رو دیمو غاره کو چمن نی باره منګلی دی چاو مټه یا وو لو چنو رو مې پيو باو စီစဉ်တခုချမှတ်နိုင်မှုတိုင်ပင်နေပြီးအချိန်တို့အတွင်းဒီကိစ္စဖြစ်ရှင်းနိုင်လိမ့်မယ်လို့လည်းမျှော်လင့်ပါတယ
် So can you explain this plan to me the plan for girls education
ဒီစီစဉ်ကိုရှင်းပြလို့ရမလားမိန်းကလေးတွေအတွက်ပညာရေးအစီအစဉ်လားအခုအချိန်နေနဲ့ဘာများကွာခြားပါသလဲ
ဒါတရားနာရေးစစ်ပတ်တရဇူလာမယ်ကဘာယောယောတပေါ့
လုံနီးလုံရအပြောင်းလဲပဲဖြစ်မှာပါခီးသွားတာကနေကြောင်းသွားအလုတ်သွားတာပါဝင်အမျိုးသမီးတွေကိုဘလို့ဘေးကင်းအောင်ထားမလဲရုပ်ပန်းဆိုင်ရာဘေးကင်းလုံခြုံပြီးစိတ်ချနိုင်မှုရှိစေဖို့အတွက်ကျောင်းတွေမှာစိတ်ချရတဲ့ပတ်ဝန်းကျင်မျိုးဖန်တီးပေးနိုင်ရေးအတွက်အစီအစဉ်လုပ်နေတာပ
ါ The Taliban have said they will allow women to work in Afghanistan but
Afghanistan မှာအမျိုးသမီးတွေအလုပ်လုပ်ခွင့်ပေးမယ်ဒါပေမဲ့အစ္စလာမ်ဥပဒေအရဖြစ်ရမယ်လို့တာလီဘန်ကပြောပါတယ်ဒါပေမဲ့လည်းအစ္စလာမစ်ကိုဘလို့အထိပယ်ဖွင့်တယ်လဲဆိုတဲ့အပေါ်မှာအာဖဂန်အမျိုးသမီးတွေကြားနားမလည်နိုင်ဖြစ်နေကြပါတယ်ဥပမာပြောရရင်ကျမဒီမှာတွေ့ဆုံမိမျက်နေတာဟာအစ္စလာမစ်ဖြစ်တယ်လို့ထင်ပါသလား
ပါဆရတ်ဒါဒီအစ္စလာမီဥလမာဥကာဒ်
မြို့မီရွေတဲ့စီမင်းတွေဘလို့လောက်လောက်ကြမလဲဓမ္မမောင်ရယ်သူတို့ဆက်လက်ပညာသင်ကြားရေးအတွက်သင်ကြားပေးဖို့ကအစ္စလာမ်ဆရာတွေကဆုံးဖြတ်ကြရမှာပါဒီကိစ္စကိုဆရာတွေစူးစိတယ်မြင်တာကိုကျွန်တော်တို့စောင့်ဆိုင်းနေပါတယ်ပြီးရင်တော့သူတို့ဆုံးဖြတ်ချက်ကိုအစိုးရကိုတင်ပြမှာပါ
A lot of educated Afghans have left the country recently.
ပညာတတ်အာဖဂန်အများပြားလည်းနိုင်ငံကနေထွက်သွားကြပါပြီ။နိုင်ငံကိုစီမံခန့်ခွဲဖို့အတွက်အရေးချင်းပြည်သူအလုံးအလောက်မရှိဘူးလို့လည်းတချို့ကပြောပါတယ်။ဒီကိစ္စဘယ်လိုလုပ်မလဲ။
ဟနိုအခဘာခစီဒီဟုကမဒါရီဝတခဆူစီဒီကိုရှိစောရဲပါကတခဆူစီခလကရာ
သူကျွင့်ချင်မှုလိုအပ်တဲ့ဌာနတွေမှာအရေးသွေးရှိပုဂ္ဂိုလ်တွေကိုခန့်အပ်နိုင်ရေးကျွန်တော်တို့ကြိုးစားနေပါတယ်ဥပမာဆိုရင်ကျမကြီးမှာဆရာဝန်တယောက်ကိုဝန်ကြီးဖြစ်စေချင်ပါတယ်ကုံတွေကြီးမှာဆိုရင်လည်းကုံတွေတယောက်ကိုဝန်ကြီးဖြစ်စေချင်ပါတယ်ဘန်လုံငန်းမှာဆိုရင်လည်းဘန်လုံငန်းဆိုင်ရာမှာပါကူပွဲရတယောက်ကိုဝန်ကြီးဖြစ်စေချင်ပါတယ်တခြားဌာနတွေမှာလည်းအလားတူမျှော်မှန်းထားပါတယ်ဒီဌာနတွေမှာအလုပ်လုပ်နေတဲ့သူအများစုကအရင်ကတည်းကလုပ်နေကြတဲ့သူတွေဖြစ်ပါတယ်
You have expressed interest in China coming to
Afghanistan ကိုလာပြီးငွေချေးရင်းနှီးမြှုပ်နှံရေးအတွက်တရုတ်ကိုစိတ်ဝင်စားနေတယ်လို့ပြောပါတယ်။တာလီဘန်ရဲ့အနေနဲ့တရုတ်ကိုဘာတွေများလှုပ်ဆီချင်ပါလဲ
။ဟောဒါရောမှအမှခဘာတဲ့ချင်းစမှုကြောင့်ဆိုင်ဟေဝတ်ဒါဥဒေရောတရား
တော်တရုတ်အင်းဒီချင်းဖြစ်ပြီးစီးပွားရေးအင်အားကောင်းပါတယ်။သူတို့နဲ့ကုန်သွယ်စီးပွားရေးဆက်ဆံမှုတိုးမြင့်နိုင်ရေးကျွန်တော်တို့ကြိုးစားနေပါတယ်။တရုတ်နဲ့ကုန်သွယ်ရင်းနှီးမြှုပ်နှံမှုတွေလိုအပ်နေပြီမလဲ။ကျွန်တော်တို့ရဲ့ပြည်ရေးမှာဝင်ရောက်စုပတ်တာမျိုးကတော့လက်ခံမှာမဟုတ်ပါဘူး
။ When you talk to Chinese diplomats, what is
the Yu Tan Taman Du နဲ့ဆွေးနွေးတဲ့အခါမှာသူတို့ဘက်ကအာဖဂန်နစ္စတန်မှာဘာတွေလိုလားနေပါသလဲ။သူတို့ကဘာတွေလိုချင်နေလဲ။အာဖဂန်နစ္စတန်မှာသူတို့ဘာတွေလုပ်ဖို့လိုလားနေပါသလဲ
။အော်ဒီတဲ့ဇမီနာမဆိုင်ရေးစအမနက်တေ
ဒီမှာယင်းနှစ်မျိုးနံသူတွေနဲ့သူတို့အလုပ်သမားတွေအတွက်ဘေးကင်းလွတ်ညွတ်ရေးကိုသူတို့ဘက်ကလိုလားပါတယ်အာဖဂန်နစ္စတန်နိုင်ငံတွင်းကကဏ္ဍတချို့မှာယင်းနှစ်မျိုးနံမှုသူတို့ဘက်ကစိတ်ဝင်စားနေပြီးအသေးစိတ်ညှိနှိုင်းဆွေးနွေးလိုနေပါတယ်ဒီစီမံကိန်းတွေကတခုကတော့ mass annex မှာဖြစ်ပါတယ်သူတို့ဘက်ကဒေါ်လာတန်းထောင်ချီယင်းနှစ်မျိုးနံလိုနေတဲ့အရေးကြီးတဲ့နေပယ်တွေထဲမှာတခုပါဝင်ဖြစ်ပြီးအာဖဂန်နစ္စတန်အတွက်လည်းလိုအပ်ပါတယ်သူရဲ့ယင်းနှစ်မျိုးနံမှုနဲ့ပိုင်ဆိုင်မှုတွေအတွက်လုံခြုံရေးကိုကျွန်တော်တို့ဘက်ကလည်းဂရုပြုထားပါတယ
်။ရှေးဟောင်းဗုဒ္ဓရုပ်ပွားတော်တွေတည်ရှိရာ Mass Annex တပ်တူတူဖော်ရေးလောက်ွက်ကတော့အာဖဂန်နစ္စတန်ရဲ့အကြီးဆုံးဂျင်းနီတပ်တူတူဖော်ရေးလောက်ွက်တည်ကတစ်ခုဖြစ်ပါတယ်။အာဖဂန်နစ္စတန်မှာအမေရိကန်ဒေါ်လာ1 trillion ကျော်တန်ဖိုးရှိတဲ့မတူဖော်ရသေးတဲ့တွင်းထွက်တပ်တူတယံဇာတတွေရှိတယ်လို့လည်းယူဆထားကြပါတယ်ရှင်။
မတင်ကြီးထိုင်အပတ်စဉ်တင်ဆက်နေတဲ့စီးပွားရေးကဏ္ဍပါရှင်အခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုကြည့်ရှုနားဆင်ဖို့အချိန်ရောက်ပါပြီ။ဘာလီမြို့တော်မှာ Visual Art အနုပညာလက်ရာတွေကိုနီးပညာနဲ့ပေါင်းပြီးစမ်းသစ်တဲ့အနုပညာအဖြစ်ဖန်တီးပြသနေပါတယ်။အပြင်မှာမြင်ရတဲ့ပကြီကားကိုလက်ကင် smartphone ကင်မရာနဲ့တဆင့်ခံကြည့်တဲ့အခါမှာအမြင်တစ်မျိုးပြောင်းလဲသွားတာမျိုးထူးခြားအောင်လုပ်ထားတဲ့အနုပညာလက်ရာတွေအကြောင်းကိုမက်ဆုမြတ်မွန်ကပြောပြမှာပါရှင
်ပုံစံသစ်အနုပညာလက်ရာတွေပေါ်ထွက်တဲ့မြို့တစ်မျိုးလို့ပြောရင်မမှားတဲ့ဂျာမနီနိုင်ငံဘာလင်မြို့တော်မှာvisual art အနုပညာကိုနီးပညာနဲ့ပေါင်းပြီးတော့စမ်းသစ်အမြင်နဲ့ထူးထူးခြားခြားခံစားနိုင်အောင်လို့ဖန်တီးပြသနေပါတယ်။ street art, tape art, 3D သုံးဖက်မြင်ရုပ်လုံးကြွစတဲ့အနုပညာတွေကိုဖန်တီးတဲ့အနုပညာရှင်80လောက်ကသူတို့ရဲ့လက်ရာကိုနီးပညာနဲ့ပေါင်းဆက်ပြီးတော့စမ်းသစ်တဲ့အနုပညာသစ်အဖြစ်နဲ့ပြသနေတာပါ။ game over လို့နာမည်ပေးထားတဲ့ပြပွဲအစားဦးတွေကိုဝင်လိုက်တာနဲ့နီးပညာနဲ့ပေါင်းဆက်ထားတဲ့အနုပညာလက်ရာမျိုးစုံကိုမြင်ရမှာဖြစ်ပါတယ်
။ Bis heute und ich bin mir ziemlich sicher, dass wir eine sehr sehr geile
ကျွန်တော်တို့အနုပညာရှင်တွေဘယ်လောက်တိုးတက်လာတယ်၊အနုပညာကိုပုံစံအစုံနဲ့ဖန်တီးနိုင်တယ်ဆိုတာကိုပြသနိုင်လို့သိကောင်းတယ်၊ထူးခြားတယ်လို့ထင်ပါတယ်။အထူးသဖြင့် COVID ကပ်ရောဂါနဲ့လာနေချီ၆ကန်နေခဲ့ပြီးတော့အခုတော့အယောင်တွေနဲ့ပြန်လဲစုပြင်နေတာကကျွန်တော်တို့အတွက်တင်မဟုတ်ဘဲနဲ့လာကြည့်သူတွေအတွက်လည်းစိတ်သက်တက်ကြွစရာဖြစ်မယ်လို့ထင်ပါတယ်။
game over ပြပွဲလာသူတွေအနေနဲ့အထူးဖန်တီးထားတဲ့ mobile app ထည့်ထားတဲ့ smartphone တို့ tablet computer တို့ရဲ့ camera ကနေတဆင့်ပကြီကားတွေကိုကြည့်တဲ့အခါမှာတက်ဝင်နေတဲ့ပကြီကားတွေလိုအသွင်ပြောင်းသွားပါတယ်။ဒါကြောင့် Mona Lisa ပုံတူစီစေးပကြီကားက smartphone camera ပေါ်မှာကိုယ့်ကိုမျက်လုံးမှိတ်ပြလိုက်ရှာထုတ်ပြလိုက်လုပ်နေတာမျိုးတွေကိုမြင်ရမှာဖြစ်ပါတယ်။Augmented reality နည်းပညာကြောင့်အပြင်မှာရှိတဲ့ပစ္စည်းတွေကကင်မရာပေါ်မှာပုံစံတစ်မျိုးပြောင်းလဲပေါ်နေတာဖြစ်ပါတယ်
။ Street art, urban art, tape art, fine art, projection mapping.
Street art, urban art, tape art, fine art, projection mapping, 3D, motion design စသဖြင့်မတူတဲ့နည်းတွေနဲ့ဖန်တီးနိုင်တဲ့အနုပညာရှင်တွေစုစည်းထားတဲ့ကိုယ့်ရဲ့ကြီးဖြစ်ပါတယ်။အရင်ဗမာမှာမရှိခဲ့ပူတာမျိုးကျွန်တော်တို့ကလှုပ်ချင်တာမလို့ game over မှာဖန်တီးပြသထားပါတယ်။
analog ပကြီကားတွေကို digital နည်းပညာနဲ့အသွင်ပြောင်းကြည့်နိုင်တယ်လို့မီးရောင်တွေနဲ့လည်းအနုပညာလက်ရာတွေရဲ့ပုံစံတွေအသွင်ပြောင်းလဲသွားအောင်လို့ဖန်တီးထားကြပါတယ်။ Germany နိုင်ငံမှာစတင်ခေတ်စားတယ်လို့ပြောလို့ရတဲ့ tape art အနုပညာနဲ့ဖန်တီးမှုတွေကိုလည်း game over ပြပွဲမှာတွေ့ရပါတယ်။ကတ်ခွာ tape ပြောင်းစုံကိုလိုချင်တဲ့ပုံသဏ္ဍာန်ဖြစ်အောင်ကတ်ပြီးတော့ပုံဖော်တဲ့အနုပညာဖြစ်ပါတယ်။အနုပညာရှင် Fabifa က Mona Lisa ပုံကို tape ပြောင်းစုံနဲ့ကတ်ပြီးပုံဖော်ထားပါတယ်။
Ich habe Mona Lisa mit dem Berlin Style ein bisschen verschont.
ကျမတော့ Mona Lisa ကို Berlin Style လုပ်ထားပါတယ်။လိမ့်မင်းဆိုင်ရာလွတ်လပ်မှုကိုဖော်ပြခြင်းလို့အခုလိုအုံဆောင်ပစ္စည်းတွေသူ့ကိုယ်မှာဝတ်ဆင်ပေးထားတာပါ
။နောက်ထပ် Tape Art အနုပညာရှင်တယောက်ဖြစ်တဲ့ Stephen Bask ကတော့ Tape That လို့နာမည်ပေးထားတဲ့သူ့ရဲ့ဖန်တီးမှုတွေကိုမီးရောင်တွေနဲ့လှုပ်ရှားနေတယ်လို့ဖြစ်အောင်လုပ်ထားပါတယ်။ကခွာရောင်စုံတိတ်တွေကပ်ပြီးတော့ပုံဖော်ထားတဲ့ရောင်စုံနေရံတွေကမင်းရောင်ပေါ်လိုက်ပြီးတော့ပြောင်းလဲသွားကြပါတယ
်။ Also meine Hoffnung ist, dass die Leute hier in dem Raum wirklich das Gefühl kriegen, sie lösen
Die Kanne Yolajaduri ကိုအားလုံးကပျောက်ကွယ်သွားကြတယ်ဆိုတဲ့ခံစားချက်မျိုးပေးချင်တာပါ။နေရံတွေပျောက်ကွယ်သွားတယ်၊အတိုင်းအတာတွေပျောက်ကွယ်သွားတယ်၊အရာရာဟာမှုန်းဝါးသွားတယ်ဆိုတဲ့ခံစားချက်မျိုးရသွားမယ်လို့မျှော်လင့်ပါတယ်။
ဗီဒီယိုဂိမ်းတွေကနေရတဲ့စိတ်ကူးတွေကိုအမှုပညာလက်ရာတွေခေတ်သစ်ဒီဂျစ်တယ်နည်းပညာတွေနဲ့ပေါင်းစပ်ပြီးတော့ဒီပြပွဲမှာအမှုပညာရှင်80ကဖန်တီးထားကြတာပ
ါ Wir matched wir versuchen die richtigen Künstler zusammenzuführen die sich wieder kreativ
အမှုပညာကိုနည်းသစ်တွေတုံးပြီးတော့ပြောင်းလဲဖန်တီးနိုင်မယ်အထူးသဖြင့်ဘာနဲ့မှမတူအောင်အသစ်အဆန်းဖန်တီးနိုင်မယ်အမှုပညာရှင်မျိုးတွေကျွန်တော်တို့စူးစမ်းစူးစီးထားတာပါကိုတိုတက်မှုအတွက်တင်မဟုတ်ဘဲနဲ့တခြားသူတွေအားကြလာအောင်ဥပညာရှင်တွေကပိုကောင်းပိုဆန်းသစ်အောင်ဘယ်လိုလုပ်နိုင်မလဲလို့အမြဲတမ်းစူးစမ်းနေကြပါလေ။အဲ့ဒါကိုပဲကျွန်တော်တို့ကဦးစားပေးပြသခြင်းတာဖြစ်ပါလေ
။ Game Over ပြပွဲကိုလာမယ်ဆိုရင်ဂျိုတင်ဘိုကင်းလှုပ်ထားဖို့လိုသလိုဧည့်သည်တိုင်းကိုဗစ်ကာကွယ်ဆေးထိုးထားတဲ့မှတ်တမ်းပြဖို့လိုအပ်ပါတယ်။ဂျာမနီနိုင်ငံကကိုဗစ်စီကံချက်တွေလိုက်နာကြဖို့လည်းလိုပါတယ်။အမေရိကကနေလာလေကြတဲ့ Greenberg ဇနီးမောင်နှံကတော့သုံးဖက်မြင်ရုပ်လုံးကြွအမှုပညာတွေကိုသိကိုသဘောကျနေကြပါတယ
် I really enjoy this I didn't know what to expect coming into here and
တကယ်ကိုသဘောကျပါတယ်ဒါတော့ကတော့ဘာတွေ့ရမလဲမသိဘူးဆိုပြီးလာကြည့်ခဲ့တာဒီမှာကြည့်စရာတွေများလုံးတော့ဘယ်ဟာကြည့်ရမှန်းမသိအောင်တော့ဖြစ်ပါတယ
်ဂျာမနီနိုင်ငံဘာလင်မြို့တော်ကဖြိုဖျက်တော့မဲ့ကာစီနိုလောင်းကစားရုံဟောင်းကြီးကိုခေတ်သစ်အမှုပညာရှင်တို့ရဲ့ဖန်တီးအင်ဂျင်အဖြစ်နဲ့အသွင်ပြောင်းလဲထားတာဖြစ်ပါတယ်။ဒီ Game Over ပြပွဲကိုတော့တစ်နှစ်ကြာပြသထားမှာပါ။မြို့ပြရင်ကျေးမှုလက်ရာတွေစမ်းသစ်ဖန်တီးထားတဲ့အမှုပညာလက်ရာတွေစုစည်းနေတဲ့ဘာလင်မြို့တော်မှာအခုလဲနီးပညာနဲ့ပေါင်းစပ်ထားတဲ့ပုံစံသစ်အမှုပညာလက်ရာတွေကိုအမှုပညာရှင်80ကဖန်တီးပြသနေတာဖြစ်ပါရဲ့ရှင်။ကျွန်မဆွေမြမပါ။
မဆုမျက်မွန်တင်ဆက်နေတဲ့တက်တက်ရောင်သတင်းလှပါရှင်။တိခမပါရှင်။မဆုမျက်မွန်တင်ဆက်နေတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ပါရှင်။အခုဆက်လက်တင်ဆက်မယ့်ဒီတက်တက်ရောင်အစီအစဉ်မှာလေဒီနီးပညာတွေနဲ့ပတ်သက်လို့ကြားမှာပါ။နီးပညာတိုးတက်နေတဲ့ကဘာကြီးရဲ့တိတ်မကြခင်အနာဂတ်မှာကလေးတွေအတွက်ကစားဖို့စက်ရုပ်ကလေးတွေများဖြစ်လာမလား။အခုရုံတင်တဲ့ Wrong's Gone Wrong ရုပ်ရှင်မှာတော့အနာဂတ်တစ်ကလေးတွေရဲ့လူနေမှုပုံစံကိုစိတ်ကူးနဲ့ကွန်မြူပြီးပြသထားပါတယ်တက်တန်ရောင်သတင်းလွှာမှာမအေးတန်နာကျော်ကတင်ဆက်မှာပါ
You need a Bebop to have a social life?
Yeah, Dad, kind of.
I don't want you addicted to some device. There, though.
ကိုဗစ်ကပေးကာလာတွင်မှာဖန်တီးခဲ့တဲ့ animation cartoon ရုပ်ရှင်ကာတကဖြစ်တဲ့ Wrong's Gone Wrong ဆိုတဲ့ရုပ်ရှင်ကားတွေမှာတော့ဆက်ရုပ်လေးတွေကကလေးတွေတယောက်နဲ့တယောက်ကြားဆက်သွယ်လုပ်ပေးနေတဲ့ဇာတ်လမ်းလေးဖြစ်ပါတယ်။ cartoon တွေကဇက်လိုက်လေးနေရာကတရုတ်ဆောင်တဲ့မင်းသား Jack Dylan Crozier အတွက်တော့ဒီရုပ်ရှင်ရိုက်ရတာသူ့မိမေရဲ့အဝတ်ဗီဒီယိုခံတဲ့ကိုငယ်ငယ်ကလိုနောက်တစ်ခါပြန်ရောက်သွားခဲ့တာဖြစ်ပါတယ
်။ Grandpa has a hard he's hard of hearing. He can't really hear anything. Like he's likeso he turns the TV up like insanely loud and the place where I was
ဘူကနားသိမကောင်းလीဘာကူးမအောင်မကြားတာဒီတော့ TV ကိုလုံးဝမခံနိုင်တော့အောင်ခြေကြီးဖွင့်ထားတာကျွန်တော်အတန်သွင်းတဲ့နေရာကလည်းအမိရဲ့ဗီဒီယိုကမ်းအဖိုးခန့်ရဲ့ပေါ်တက်တဲ့မှာရှိနေတာအခုအဖိုးကကျွန်တော်နဲ့နေတယ်အဖိုးကတကယ်ကိုလူတော့ကျွန်တော်အရန်ချစ်ပါတယ် TV ပဲသူ့ရဲ့ TV ကအရန်ကိုကျဲတာ
yeahthat's where I was and that's where I recorded the entirety of this other animated movie they called Luca.
ဟုတ်တယ်ဗျအဲ့ဒီကနေတွင်းတာနောက်တကားလူကာစကားအတွက်လည်းအဲ့ဒီကနေပဲတွင်းတာတကားလုံးစာပဲတစ်နှစ်လောက်ကိုကြာတာ
ကိုဗစ်ကပေးကလာအလုံးလုံးကြာရတာမလို့ဇက်လိုက်နေရကတရုတ်ဆောင်တဲ့ဒီမင်းသားလေးအတန်တွင်းတဲ့အခါမှာတကယ်ဆက်တွေအတန်လုံးကန်းတွေနဲ့ရွှေရွှေထဲမှာတွင်းရတာမျိုးမဟုတ်ဘဲနဲ့အိမ်မှာအတန်လုံးဖို့အတွက်အဝတ်တွေများများနဲ့အမေဘီရိုကန်နဲ့ဝင်ပြီးတော့တွင်းရတာပါတရုတ်ရှင်တွေမှာမင်းသားဇက်ဂါလီဖီယာနာဂီနဲ့at hams တို့လည်းပါဝင်ထားကြပါတယ်။တငယ်ချင်းတွေနဲ့ချစ်ခင်မှုပြီးတော့ခေတ်သစ်ရဲ့ digital ဆက်သွယ်ရေးတို့ကြောင့်ဘလို့ချိတ်ဆက်လက်ပတ်တယ်လဲဆိုတာအတူတူရှာတွေ့ခဲ့ကြပါတယ်။ဇလန်းတွေကသူတို့ကဘာလေးတွေမှာကလေးတွေအတွက်ကဆက်ရုပ်တွေနဲ့အဖော်ပြပြီးတော့စကားပြောရတာတာမဲ့အနေထားဖြစ်လာပြီးတော့ဘန်နီလေးတယောက်သူ့ရဲ့ဆက်ချုံရင်သွားတဲ့ဆက်ရုပ်လေးနဲ့ဘာတွေဖြစ်ကြလဲဆိုတာတွေ့ရပါမယ်။ဒီစကားမှာဘန်နီအဖေနေရာမှာတရုတ်ဆောင်တဲ့မင်းသား at hams ကတော့ဒီစကားတွေကလို့ B-pop ဆက်ရုပ်လေးတကောင်အပြင်မှာရမယ်ဆိုရင်မလို့ချင်ပါဘူး
I don't I have kids I don't I like the less screen stuff the better
ကျွန်တော်မှလည်းကလေးတွေရှိတယ်လေအဲ့ဒီဆက်တွေကိုတော့မသုံးခိုင်းလေကောင်းလေပါပဲ
I can't turn anything on if it requires a password I'm really done
ကျွန်တော်ကတော့ဘာမှကိုမဖွင့်တတ်တာ password တာထည့်ရမယ်ဆိုရင်တော့အဲ့ဒီမှာတင်ပြပြီပဲနီးပညာဆိုရင်တော်တော်ကိုမလုပ်တတ်တာပါငယ်ငယ်ကကစားရတဲ့ဆိုင်မွန်ကိုတော့ကစားတတ်ပါတယ်အလွတ်မှတ်ရတဲ့ game လေးအဲ့ဒီတော့ရတယ်ကျွန်တော်အစင်ကအဲ့ဒီမှာဂိတ်ဆုံးပဲ
ဒီနေ့ခေါ်မှာကလူတိုင်းဆိုရှယ်မီဒီယာလူမှုကွန်ရက်ဆိုတာတွေပေါ်မှာအချိန်များများပေးနေကြခြင်းဒီဆိုရှယ်မီဒီယာရဲ့အကျိုးဆက်တွေဘာတွေဖြစ်မလဲဆိုတာ Ron's Gone Wrong ရုပ်ရှင်ထဲမှာလိုက်ပြီးရှင်းပြထားတယ်လို့ဇန်ညွန်စရာ Peter Bennett ကပြောပါတယ်
I think it more explores it rather than warns of it. You know, it's more like we're all going through this, adults and kids.
အရာနဲ့ပတ်သက်ပြီးဒီပေးနေရမျိုးတစ်ခုသူကအဲ့ဒါကိုစမ်းကြည့်လှုပ်ကြည့်စူးစမ်းနေတာကျွန်တော်အားလုံးကြုံရတဲ့အတွေ့အကြုံမျိုးပါပဲလူကြီးဖြစ်ဖြစ်ကလေးဖြစ်ဖြစ်လျှက်စစ်ပစ္စည်းတစ်ခုရလာပြီဆိုတစ်ချိန်လုံးလှုပ်ကြည့်နေကြကြတယ်လုံရင်းနဲ့အမားတွေဖြစ်အဲ့ဒီကနေပြီးပဲလှုပ်တက်လာသိလာကြတာလေဒီအဆင့်တော့အားလုံးဖြတ်ကြရတာပဲ
Social media မကြိုက်တဲ့မင်းသား Adams ကတော့လောလောဆယ် social media ကိုလည်းဖျက်ထားတာပ
ါ I have dipped in and out of social media for a bunch of years now I'm currently in a sort of dipping out phase
ကျွန်တော်ကတော့လူမှုကွန်ရက်စာမျက်နှာတုံးလိုက်မတုံးလိုက်ပါပဲလောလောဆယ်ကမတုံးတဲ့အနေအထားကိုရောက်နေပါတယ်တုံးတော့လဲတော်တော်သဘောကျတဲ့အချိန်တွေရှိပါတယ်ကျွန်တော်ကဂီတာသမားဆိုတော့ Instagram မှာဟိုတပုတ်ဒီတပုတ်သချင်းတွေတင်ပါတယ
် People think of it as a communityWhich is and it's advertised as a community, a very tight knit. Everybody understands your opinion. Everybody agrees with you. We're all.
တခုပဲလူဖွဲ့စည်းတစ်ခုလို့လူတွေထင်လာကြတယ်။အဲ့လိုထင်အောင်လဲကြောင်းရတာဘူး။တရားရိုင်းပင်းတဲ့ကိုယ်ကိုလည်းအားလုံးကနားလည်ပြီးတဲ့ပုံမျိုးဖြစ်အောင်လို့လုပ်ပြထားတာ။ကိုပြောတာကိုမိနာကိုအားလုံးလက်ခံတယ်ဆိုတာမျိုးတတန်နဲ့ထွက်တယ်ပေါ့။ဒါမှမဟုတ်ဒီကနေ့ကျတော့လေလူမှုကွန်ရက်ပေါ်မှာကိုတခုပြောလိုက်တယ်ဆိုတာကိုတငယ်ချင်းနည်းနည်းလေးကိုပဲပြောတာမဟုတ်ဘူး။လူတန်းပေါင်း 8,000 ကိုပြောတာ။ပြီးတော့ကျွန်တော်ရောခင်ဗျားရောကြုံမှုကြတာပဲကိုကကိုယုံကြည်တာကိုပြောလိုက်မယ်လူတွေကလည်းသူတို့ထင်တာသူတို့ပြောကြမယ်အဲ့ဒီမှာရှုပ်ကုန်ရောကိုပြောတာသူတို့လည်းလက်မခံနိုင်လို့ရှိရင်အဲ့ဒီမှာပြဿနာကစတာပဲတကယ်ကိုမိမှုတဲ့နေရာလေ
း The anonymity brings out the worst in people right
ကိုဘသူဘဝလဲပြောစရာမလိုမှတော့လူတွေကတော့စွစွဝါဝါလှုပ်ကြတော့တာပေါ့ကိုလှုပ်ထားတဲ့ဟာကိုကိုတာဝန်ယူစရာမလိုတာမျိုးပေါ့လေ
That was the beginning of it and that's where I said that doesn't sound like a good idea
အဲ့ဒီကနေစတာပဲအဲ့ဒီမှာပဲပြောပြတာဒါတော့သိမှန်ဘူးလို့စကားသာပြောနေတယ်ဘယ်သူနဲ့ပြောနေမှလည်းမသိရ mind space စပေါ်တုန်းကတယောက်ကသူ့အကောင့်ကိုဖွင့်ပြပြီးကောင်မလေးတွေကိုပြတယ်ပြီးတော့ mind space ပေါ်မှာကျွန်တော်အယောင်ဆောင်နေတဲ့တယောက်ကိုတွေ့ရတယ်ကျွန်တော်လည်း email ပို့ပြီးကျွန်တော်အတိအကျပြောလိုက်တာပေါ့
Where is it?
Find the rogue. We don't need anyone else.
ဒီရုပ်ရှင်ထဲမှာသူတို့အပြင်မင်းသမီး Olivia Colman နဲ့မင်းသား Rob Delancey တို့လည်းပါဝင်တရုပ်ဆောင်ပြီးတော့ John Philip Vine နဲ့ Sarah Smith တို့က Director နောက်ပြီးတော့ Octavio E. Rodriguez ကတွဲဘက် Director လုပ်ပြီးတော့ရိုက်ထားကြတာပါဇာတ်ကြောင်းကတော့ Peter Bennett နဲ့ Smith တို့ပူးတွဲပြီးရေးသားတာဖြစ်ပါတယ်ဒီရုပ်ရှင်ကိုဗြိတိန်နိုင်ငံမှာအောက်တိုဘာလ15ရက်နေ့ကစယုံတင်ပြီးတော့ American ပြည်အစုံမှာတော့အောက်တိုဘာလ22ရက်နေ့မှာယုံတင်မှာဖြစ်ပါတယ်ရှင်
ဒါကတော့မအေးတနာကျော်တင်ဆက်နေတဲ့တက်တန်ရောင်သတင်းလွှာဖြစ်ပါရဲ့ရှင်။အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါရယ်။အခုတော့သတင်းအချင်းချုပ်ကိုကိုစော်မှုကျော်ကတင်ဆက်ပါပ
ါ။စစ်တပ်အာဏာသိမ်းပြီးနောက်ဖမ်းဆီးပြစ်ဒဏ်ချထားခံရတဲ့အကျဉ်းသားနိုင်ငံရေးအကျဉ်းသား1300ကျော်ကိုကန့်သတ်ခြင်းနဲ့ပြန်ဖလွတ်ပေးလိုက်တာနဲ့ပတ်သက်ပြီးကုလသမဂ္ဂကအသေးစိတ်အချက်လက်တွေကိုသိရှိသွားအောင်လုပ်မှာဖြစ်တယ်လို့ခုချိန်ထိဖမ်းဆီးခံရဆဲဖြစ်တဲ့ဒေါန်ဆန်းစုကြည်နဲ့တကွာနိုင်ငံရဲ့အကျဉ်းသားအလုံးကိုပြန်လွှတ်ပေးဖို့ကုလသမဂ္ဂအတွင်းမှုချုပ်ကတောင်းဆိုကြောင်းတင်းလာနေမှာထုတ်ပေါ်ပြောဆိုလိုက်ပါတယ်။တရုတ်နိုင်ငံကကိုပိုင်ဆက်လက်နဲ့ပစ္စည်းတည်ဆောက်ရေးကြိုးပမ်းမှုပေါ်အမေရိကန်အစိုးရကအနိကဆောင်ကြည့်နေတဲ့ကြောင်းအမေရိကန်စစ်ဘက်ထိပ်တန်းအရာရှိတာဝန်ရှိသူတွေကပြောပေမဲ့တရုတ်ဘက်ကပြီးခဲ့တဲ့နှစ်လတုန်းကအတန်ထက်များတဲ့ဒုံးကျည်ဆန်းသက်ခဲ့တဲ့ဆိုတဲ့သတင်းအပေါ်မှာတော့မှတ်ချက်ပေးဖို့ညွှန်ဆိုပါတယ်တရုတ်ရဲ့စီးရီးတိုးတက်မှုဟာစိုးရင်စရာအကြောင်းတရားဖြစ်ပြီးသူ့အတွက်စိုးရင်ပွဲစိန်ခေါ်ချက်တစ်ခုအဖြစ်ရှိနေတဲ့အကြောင်းတနင်္လာနေ့ကဂျော်ဂျီယာနိုင်ငံမှာရောက်ရှိနေတဲ့ကာဝေးအမေရိကန်ကာဝေးဝန်ကြီးကပြောဆိုခဲ့တာဖြစ်ပါတယ်ဂျော်ဂျီယာကိစ္စနဲ့ပတ်သက်ပြီးတော့ဥရောပတိုက်ကခေါင်းဆောင်တွေကိုအနောက်ရှက်မပေးဖို့ရုရှားကိုအမေရိကန်ကာဝေးဝန်ကြီးLloyd Austin ကတနင်္လာနေ့တုန်းကတတိပေးလိုက်ပါတယ်ဂျော်ဂျီယာကိစ္စနဲ့ပတ်သက်ပြီးရုရှားကဆွေးနွေးပွဲအသစ်လုပ်မယ်လို့ပြောဆိုနေတဲ့အပေါ်ဂျော်ဂျီယာနိုင်ငံမှာရောက်ရှိနေတဲ့အမေရိကန်ကာဝေးဝန်ကြီးကတုံ့ပြန်ပြောဆိုခဲ့တာဖြစ်ပါတယ်ဘယ်လ်ဂျီယာနိုင်ငံဘရပ်ဆဲလ်မြို့တော်မှာရှိတဲ့ NATO အဖွဲ့ကနေရုရှားတန်တမာနေကုန်မကြာခင်နှစ်ထုပ်ခဲ့တာကိုရုရှားကလက်ထုတ်ပြန်ဆောင်ရွက်တဲ့အနေနဲ့ NATO ဆိုင်ရာရုရှားကိုယ်စားလှယ်အဖွဲ့ကိုရပ်ဆိုင်းမဲ့အကြောင်းဒါပြင်မော်စကိုမှာရှိတဲ့ NATO ရုံးကိုလည်းပိတ်ဖို့တနင်္လာနေ့မှာ ညွှန်ကြားလိုက်ပါတယ
်ကျေးဇူးတင်ပါတယ်ရှင်ကုစော်မိုးကျော်ကသတင်းအချင်းချုပ်ကိုတင်ဆက်ခဲ့တာပါအင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေ့နဲ့6နာရီကနေ9နာရီထိတင်ဆက်ခဲ့တာပါရှင်ညပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်မှာပါ VOA မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ9နာရီကနေ9နာရီခွဲထိတင်ဆက်နေတာမို့စောင့်မျှော်ကြည့်ရှုနားဆင်ကြပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲမွန်ပါအတန်ဖန်းအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်ရုပ်သံအင်ဂျင်နီယာကတော့ Zoo ပဲပါရှင်ကျွန်မကအင်ဂျင်နိုင်ပါ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့ကဘာတလွားကတော့ရှင်အားလုံးကိုကျေးဇူးတင်ပါတယ် BND ရဲ့အသွေးတွေကနေကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်
This program has come